Welcome to the Voice of America in Burmese.
Minglam ne kimashi, viewing Mimavai season ye. Natang the Sevini, Evila, Nasetti, and the Ingani Mineke season to go. You're Washington DC Gani, Satin, Totu Mavi, a Korean zone. Take down your drindy gunas in Tayabami, Chima, Dingy Taipa. Coronavirus ka bhe ji cho lun lun myao pho a we ji lo de de lo ka ba jam ma ye a phwe ji ye ji ke ga tanin la ni ma tri pe lai ba de coronavirus ku set pyan nat mu phit ni de naing ga tchu ma tanin la ni ga kan tat ta myet che tchu pyan pi phie shot pe la ga pi de naw ma WHO a ji ke ga a khu lo pyo su lai da phit ba de Dabin Corona virus kaba kayoka jine patta bi WHO ane ne ting chan thara mishivu subi le pyo su tawari.
But at the same time, having CDC staff means
WHO phwe ji ye COVID-19 tong pyan kain twe ye ma American yoga ka kwe thin chou ye boho dana CDC ga win dan 15 u pa win chao American CDC ga win dan twe shi ni da ha so yin a sa ka de ga American ma ti aw thin chan tha da ma shi bu so da ko pya ta ni da phit chao American CDC ta khu de tin mho phe ta cha bdu ko ma tadin a che let pyo wet tha da ma shi bu lo WHO phwe a ji ke ga pyo su ke da American Piran Suma, Corona virus, Pianan Gusamugo, Matin Chong Nayen, Sibwa Yi Pian Gong Lamam Ho Pulo, Gusset Yoga Sanya, Juan Gentu, Take Dan Tawan Shiduga, Piosu Lai B, A Mave Nijabo, Sure, Pine Ocho Yi Moody Yen, Nun Jajago, Sana Piaja Durego, Three Pilai Bari. Sanabia Duri Jab, Siwa Yi Bianle, Nota Lame, a Quin Landry, a Tinazi Nine, Lule, Tamente Mune, Gusemia Yogamia Sanya, Amuda Institute, National Institute of Allergic and Infectious Disease, Yet Nunjayi Mu, Dr. Anthony Pauchiga, ABC Yogan Ye, Good Morning America, CCMA, Biosu Kera, Psipari. Singapore Nangama Danila Niga Corona virus Gusa to a day, the town Lia Nasacha U Taman Dushi Yara Jao, Danilema Gusa Mu Miazo Shigera, Lu Suyaga Piovari. Singapore Ma Corona virus jump this song to set the U Abawi, Gusa Mu Bam Shitown Joshi B, Shitown Asha Nangan Dudema, Gusa Mu Miazo Nangan Pinibari. Myanmar အချင်းထောင်တွေကနေပြန်လွတ်လာကြတဲ့ရိုဟင်ဂျာရှေ့ရာကိုတနင်္လာနေ့တုန်းကရခိုင်ပြည်နယ်ကိုပို့ဆောင်ကြောင်းအရက်ပြည်သတင်းအေဂျင်စီကဖော်ပြပါတယ်မြန်မာနှစ်ကူ 200ချောက်ရာကျော်ကိုတော့ရခိုင်ပြည်နယ်မြို့တော်စစ်တွေအနီးပို့ဆောင်ခဲ့ပြီးကျန်းတဲ့လူနေရာကိုတော့ဘင်္ဂလားဒေ့ရှ်နဲ့နေဆက်ကမြောက်ပိုင်းမြို့နယ်တွေကိုခေါ်ဆောင်သွားကြောင်းသူတို့ကိုတီးခြားခွဲထားရှိမှဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲဦးစိုးလွင်ကAFP ကိုပြောဆိုထားပါတယ် မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုဖြစ်နေချိန်မှာပဲသမ္မတရဲ့ပြစ်ဒဏ်လွန်ငင်းကွင်းနဲ့အကျဉ်းသား109ချီလွတ်မြောက်လာတာဖြစ်ပါတယ်။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနရဲ့တနင်္လာနေ့ညပိုင်းအတည်ပြုချက်အရကိုဗစ်-19ကူးစက်ခံအတည်ပြုလူနာ136ဦးရှိပါတယ်။ဒီထဲက ရန်ကုန်တိုင်းဝေဘာကြီးဆေးရုံမှာအထူးကျန်းမာကူတာပေးနေရသူ2ဦးရှိပြီးကျန်းတဲ့သူတွေကတော့ကျန်းမာရေးအခြေအနေတည်တည်ငြိမ်ငြိမ်ရှိတယ်လို့လဲအစိုးရကပြောဆိုထားပါတယ်ရှင်
American တမ်မနက်ဖက် မြန်မာဘာသာအစီအစဉ်တွေကို မနက် 6:00ကနေ 8:00 အထိ လိုင်းကီလိုမီတာ 24 kHz 12.3 ည ပိုင်းကီလိုမီတာ 40 kHz 8.3 ပိုင်းကီလိုမီတာ 51 kHz 5805 နဲ့ ပိုင်းကီလိုမီတာ 190 kHz 1905 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ရှင်
ကျွန်တော်ညဝင်းအောင်ပါခင်ဗျာ အင်္ဂါနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်
ရုရှားတိုက်လေယာဉ်တစ်စင်းဟာမြေရဲပင်လယ်အတွင်းမှာအမေရိကန်ထောက်လန်းရေးလေယာဉ်တစ်စင်းနဲ့အန္တရာယ်ရှိတဲ့အကွာအဝေးအထိရောက်ခဲ့ပြီးဒါဟာလေးရက်တာကာလအတွင်းနှစ်ကြိမ်မြောက်ဖြစ်တယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့တနင်္ဂနွေနေ့ကထုတ်ပြန်တဲ့အမေရိကန်ရေတပ်အကြေညာချက်ထဲမှာတော့နိုင်ငံတကာရေပိုင်နယ်ထဲမှာအခုလိုဖြစ်ခဲ့တာလို့ဆိုပေမဲ့နေရာအတိအကျကိုတော့ဖော်ပြမထားပါဘူးလေယာဉ်သွားရာလမ်းကြောင်းပြဝက်ဘ်ဆိုက်အတော်များများကတော့မြေထဲပင်လယ်အရှေ့ပိုင်းဆီးရီးယားကမ်းခြေနဲ့တိမ်မဝေးတဲ့နေရာမှာဖြစ်တယ်လို့ပြောပါတယ်တနင်္ဂနွေနေ့ကရုရှားလုံ SU-35 American ထောက်လန်းရေးလေယာဉ် P-8A အနား10မီတာအကွာအဝေးလောက်ထိချဉ်ကပ်ခဲ့တယ်လို့အမေရိကန်ရေတပ်ကပြောတာပါအခုလိုရုရှားတိုက်လေယာဉ်ကရပိုင်းအတွင်းဒုတိယအကြိမ်ချဉ်ကပ်တာမှာတိတ်ကိုအန္တရာယ်ရှိတဲ့အကွာအဝေးထိရောက်လာခဲ့တယ်လို့ကျင်းဝန်ပိုင်းအရလည်းမကန့်ညီဘူးလို့ပြောပါတယ် AP 15ရက်နေ့တုန်းကလည်းပထမအကြိမ်အလားတူဖြစ်ခဲ့တာပါခင်ဗျာတရုတ်နိုင်ငံပြည်သူ့လူညုံရေးရာဌာနဒုဝန်ကြီးစုံလီကျွန်းကိုပါတီစည်းကမ်းနဲ့ဥပဒေလေးဖောက်ပြက်မှုဆွဆွဲချက်နဲ့ဖမ်းဆီးလိုက်တယ်လို့တရုတ်ကွန်မြူနစ်ပါတီရဲ့အဂိလိုက်စားမှုတပ်ဖြည့်ရေးအဖွဲ့ကတနင်္ဂနွေနေ့ကကြေညာပါတယ်။ဒုဝန်ကြီးစွန်းဟာသမရရှိချင်းပင်ရဲ့နိုင်ငံတော်ညီဝုပ်ပြပြရေးကြိုးပမ်းမှုမှာဖာလုံကောင်အဖွဲ့ဝင်တွေနဲ့လူအခွင့်အရေးရှိနေတွေကိုနှိတ်ကွပ်ခဲ့တဲ့လုံရက်မှာနောက်ကွယ်ကအဓိကကြိုးကန်ခဲ့သူအဖြစ်အကဲခတ်တွေကသုံးသပ်ပါတယ်။ဒီနေ့အစောပိုင်းတွေတုန်းကလည်းအင်တာပိုအကြီးအကဲဟောင်းမေဟောင်ဝေးကိုဖမ်းဆီးထောင်ချခဲ့ပြီးနောက်ပိုင်းအခုလိုစွန်းကိုဖမ်းဆီးလိုက်တာဖြစ်ပါတယ်။ဒါဟာနားလည်ရခက်ပေမဲ့ကိုရိုနာကပ်ရောဂါစိုက်နေတဲ့အချိန်မှာသမရရှိကသူ့အာဏာခံမြဲရေးအတွက်လှုံ့ဆော်နေတာဖြစ်တယ်ဆိုတာကိုဖော်ပြနေပါတယ်။ဒီရောဂါဖြစ်ပွားမှုကိုအစောတလင်ထိန်းချုပ်ဖို့ပြက်ကွက်ခဲ့တဲ့အတွက်ကြောင့်သမရရှိဟာအပြင်းထန်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့သုံးသပ်မှုတွေပေါ်ထွက်နေတာပါ။ဒီကိစ္စဟာအဂတိလိုက်စားမှုနဲ့မဆိုင်ပဲပါတီဝင်တွေကိုပါတီတွင်းကြောက်လန့်နေအောင်လှုပ်ပြလိုက်ပြီးသူအာနာကိုပုံမှုခိုင်မြဲအောင်လုပ်နေခြင်းသာဖြစ်တယ်လို့အမိမပေါ်လိုတဲ့လူအခွင့်ရေးရှေ့နေတူက VOA ကိုပြောပါတယ်။အသက်50နှစ်ရှိပြီဖြစ်တဲ့ပြည်သူ့လူညုံရေးရာဌာနဒုဝန်ကြီးစွန်းလီကျွန်းဟာတိုင်းပြည်ရဲ့လူညုံရေးတပ်ဖွဲ့ကိုစီမံခန့်ခွဲရသလိုတရုတ်နိုင်ငံတွင်နိုင်ငံရေးလှုပ်ရှားမှုတွေနဲ့ဟောင်ကောင်ရဲ့လူညုံရေးကိုပါပူးတွဲကန်ရသူဖြစ်ပါတယ်ခင်ဗျာ။အိန္ဒိယအစိုးရဟာမြန်မာအပါအဝင်သူ့ရဲ့အိန္ဒိယနိုင်ငံတွေမှာအခြေစိုက်တဲ့နိုင်ငံသားကုမ္ပဏီတွေရဲ့ရင်းနှီးမြှုပ်နှံမှုအပေါ်ပြန်လည်စစ်ဆေးသုံးသပ်မှုကိုတို့မြင့်လှုပ်ဆောင်နေပြီးဒါဟာကိုရိုနာဗိုင်းရပ်စ်ကာလအတွင်းတရုတ်ကုမ္ပဏီတွေကနေရာယူဖို့စူးစမ်းလာတာကိုဟန်တားနိုင်ဖို့ဆိုတဲ့သုံးသပ်မှုတွေရှိနေပါတယ်။အိန္ဒိယကုန်သွယ်ရေးဝန်ကြီးဌာနက AB19 ရဲ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့အခွင့်အရေးသမားတွေရဲ့လက်ဦးသိမ်းပိုက်မှုကိုတားဆီးနိုင်ဖို့ဗဟိုအစိုးရရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာစီးမင်းတွေကိုပြောင်းလဲရတာလို့ဆိုထားပြီးတရုတ်နိုင်ငံကိုရင်ညွှန်းဖော်ပြထားတာမျိုးမရှိပါဘူး။ကျွန်တော်တို့ဆီယာကွန်မြူနတီရဲ့လုပ်ကွက်ကိုဝင်ယူဖို့အခြားတိုင်းပြည်တွေကဒီကာလကိုအသုံးချသွားတာမျိုးမဖြစ်သင့်ဘူးလို့အစိုးရအကြီးတန်းအရာရှိတဦးကရိုက်တာကိုပြောပါတယ်။အလားတူတင်းကျပ်မှုမျိုးကိုဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေပေါ်ချမှတ်ထားပြီးဖြစ်ပါတယ်။ဒါပေမဲ့အခုချိန်ထိတော့တရုတ်နိုင်ငံကိုရောအိန္ဒိယရဲ့အခြားအိန္ဒိယချင်းနိုင်ငံတွေဖြစ်တဲ့မြန်မာ၊ဘူတန်၊အာဖဂန်နဲ့နီပေါ်နိုင်ငံတွေပေါ်မှာပါတင်းကျပ်တဲ့စည်းကမ်းချက်တွေချတာမရှိသေးပါဘူး။အိန္ဒိယမှာတရုတ်ရဲ့တရက်ရင်းနှီးမြှုပ်နှံမှုပမာဏဒေါ်လာ 6.2 ဘီလီယံရှိတယ်လို့ဂေဝေးသူတင်စာအဖွဲ့ရဲ့ဖေဖော်ဝါရီစက်တမ်ဘာမှာဖော်ပြပါရယ်ကိုရိုနာကပ်ရောဂါကြောင့်ကမ္ဘာစီးပွားရေးကြာဆင်းလာရပြီးလောင်စာဆီမှာယူတင်သွင်းမှုမရှိတာကြောင့်တက္ကသစ်ရေနံစိမ်းဈေးကွက်ပြိုလဲသွားရပြီးလာမယ့်မေလအတွက်ရေနံစိမ်းဟာ$3အောက်ထိုးကျသွားပါရယ်လာမယ့်လတွေအတွက်စာချုပ်ချုပ်ထားပြီးသားဈေးနှုန်းတွေကလည်းတိတိတသာထိုးကျနေပြီးဇွန်လအတွက်သတ်မှတ်ဈေးကရင်းနှံစိမ့်တပိပါကို $22စွန်းစွန်းသာရှိပါတယ်။အခုလိုကာယောဂါကာလာအတွင်းကမ္ဘာစီးပွားရေးလမ်းကြောင်းနောက်ထပ်ဘဲကိုဦးတည်သွားမလဲဆိုတာရင်းနှီးမြှုပ်နှံသူတွေစောင့်ကြည့်နေကြတဲ့အတွက်တင်းလာနေကဥရောပမှာကုန်သွယ်ရေးကျဆင်းပါတယ်။တင်းလာမွန်လွဲပိုင်းမတိုင်ခင်အထိဗြိတိန်ပြင်သစ်ဂျာမနီနိုင်ငံကဈေးကွက်ညွှန်ကင်းဟာတရကိုင်းနှုန်းအောက်ကျဆင်းခဲ့ပြီးဈေးကွက်အချိန်စောတဲ့အာရှရဲ့စုပေါင်းရလဒ်တွေနောက်ကကတ်လိုက်ပါတယ်။ဂျပန်နိုင်ငံမှာတော့ဈေးကွက်ပိတ်ချိန်မှာနီကေးညွှန်ကင်းဟာတရကိုင်းနှုန်းအောက်ကျဆင်းခဲ့သလိုဩစတြေးလျနိုင်ငံက S&P ASX အညွှန်းကိန်းတွေကလည်းအင်တာသမ300ကိုင်းနှုန်းထိကျဆင်းပါတယ်။ဟောင်ကောင်ဈေးကွက်မှာတော့ဟန်ဆန်အညွှန်းကိန်းဟာပုံသေးနှုန်းနဲ့အဆုံးသတ်ခဲ့ပြီးတောင်ကိုရီးယားကကိုစပီအညွှန်းကိန်းကတော့100ကိုင်းနှုန်းနီးပါးဈေးကျခဲ့ပါတယ်။တနင်္လာနေ့ကအမေရိကန်ရဲ့ Wall Street ဈေးကွက်မဖွင့်ခင်နိုင်ပိုင်းအလိုတိအမေရိကန်ကုန်သွယ်ရေးဟာ100ကိုင်းနှုန်းအောက်တိတိတသာကျဆင်းခဲ့ပါတယ်ခင်ဗျာ။အင်္ဂါနေ့မနက်ခင်းသတင်းတွေကိုမတ်သိငီတိုင်းနဲ့အတူကျွန်တော်ညံဝင်းအောင်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်ကစပြီးဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
ကိုဗစ် -19 ရောဂါထပ်တိုးလူနာတွေထဲမှာပြပခီးသွားရဆိုရင်မရှိသလိုယောဂါဖြစ်ပွားနေသူတွေနဲ့ထိတွေ့မှုမရှိသေးပဲဒီယောဂါပိုးတွေ့သူဥယျာဉ်မြင့်တက်လာမှုအပေါ်သတိထားဆင်ခြင်ဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေတဲ့သတင်းကိုတင်ဆက်ပေးသွားပါမယ်ဒီပိုးဟာအမြဲတမ်းလက္ခဏာပြသတာမဟုတ်ဘဲတချို့လူတွေမှာယောဂလက္ခဏာလုံးဝမပြဘဲတခြားသူတွေကိုကူးစက်နိုင်တာမို့ပိုးသတိထားဖို့လိုတယ်လို့ကျန်းမာရေးကျွမ်းကျင်သူတွေကထောက်ပြနေကြတာပါလက်ရှိမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားရတဲ့အတူပြုလူနာဦးရေဟာပမာဏမြင့်တက်လာသလိုပိုးတွေ့သူအများစုကလည်းရန်ကုန်ကဖြစ်နေရမို့ရန်ကုန်ကယောဂဖြစ်ပွားတဲ့ဗဟိုချက်လိုဖြစ်လာမှာကိုစိုးရိမ်နေကြပါတယ်ပိုးတွေ့လူနာတွေထဲမှာခီးသွွားရာဇဝင်မရှိသလိုယောဂဖြစ်ပွားသူတွေနဲ့ထိတွေ့မှုမရှိဘဲကူးစက်ခံရတာတွေကလည်းတိုးလာနေတာကြောင့်ကျန်းမာရေးတာဝန်ရှိသူတွေကဒီပေါ်မှာစိုးရိမ်နေကြတာပါ COVID-19 ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်ပြည်သူတွေအနေနဲ့မလိုအပ်ဘဲအပြင်သွားတာမျိုးကိုရှောင်ကျဉ်ပြီးနေအိမ်အဝင်အထွက်တွေကိုဂရုစိုက်ဖို့နဲ့မြန်မာနိုင်ငံမှာကက်ယောဂါ COVID တည်ထပ်ပို့ပြီးမပြန့်ပွားအောင်လူလူရဲ့ပူးပေါင်းဆောင်ရွက်မှုကအရေးကြီးဆုံးဖြစ်နေတယ်လို့အထွေထွေယောဂကုဆရာဝန်ဒေါက်တာမိုးကျော်နိုင်ကပြောဆိုလိုက်ပါတယ
်။သူရဲ့ natural history diamond လို့ဆိုတာဖြစ်နေတာ။ဆိုတဲ့ဆိုတာက local tradition ပြီးရင်လာမှာပဲဆိုတာသိနေလေ။ဟိုနိုင်ငံတိုင်းအောင်ပြန်ကြည့်ရင်လည်းဘယ်သူမှမသိတော့ ancient medical career ကြီးဆရာနေ infection သူစီဝင်လာနိုင်တယ်။အဲ့ဒါဆိုအိမ်ကိုပါလာ tradition စတဲ့အချိန်ဖြစ်လာတဲ့အတွက်ပို့ပြီးစိုက်ကြပါဖို့ပဲရှိတယ်ပေါ့။အတိုင်းမှာတတိပြီးများလာဖို့ပဲရှိတယ်။ဒီလိုမျိုးလေးနောက်ပိုင်းမှာလည်းတွေ့လာဖို့ရှိတဲ့အတွက်ပိုပြီးယူဆဖို့လိုလာပြောချင်တာပါနော
်ဒီလို COVID-19 ကယောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာယောဂါကာကွယ်ထိန်းချုပ်ရေးအစီအစဉ်တွေနဲ့ပတ်သက်လို့စိုးရိမ်စိတ်တွေဖြစ်နေကြသူတွေလည်းရှိနေသလိုထိန်းချုပ်ရေးပိုင်းနဲ့ပတ်သက်လို့လွဲမှားတဲ့စီမံခန့်ခွဲမှုတွေရှိတယ်ဆိုပြီးအစိုးရဘက်မှဝေဖန်ထောက်ပြမှုတွေလည်းရှိနေပါတယ်နိုင်ငံရေးလှိလာသုံးသက်သူဒေါက်တာရမျိုးသိန်းကတော့အစိုးရရဲ့ယောဂါထိန်းချုပ်ရေးအစီအစဉ်တွေမှာအားနည်းမှုတွေရှိနေတယ်လို့ထောက်ပြသွားပါတယ
်တွာလာလှုပ်ရှားမှုကိုကန့်တတ်ဖို့ဟာအင်မတန်မှအရေးကြီးတာကိုတွားတွေ့တယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာနော်တကယ်တမ်းကတွာလာလှုပ်ရှားမှုကိုမကန့်တတ်နိုင်ဘူးနော်တွာလာလှုပ်ရှားမှုကိုမထိန်းချုပ်နိုင်ဘူးဆိုရင်ဒီယောဂါပူပြန့်နှံ့မှုအတွက်ပို့ပြီးတော့ဟိုစိုးရိမ်စရာရှိတယ်လက်ရှိအခြေအနေပေါ့လေနော်ဒီ100ကျော်လောက်နော်ကူးစက်ခံနေရတဲ့အခြေအနေဒီအဖိတ်ဆင်ရှိထားတဲ့အခြေအနေမျိုးမှာအစိုးရပိုင်းကျွန်တော်တို့ခေါင်းဆောင်တွေအနေနဲ့ပေါ့လေတွာလာလှုပ်ရှားမှုကန့်တတ်တဲ့အမိန့်ထုတ်ပြန်မှုကိုနော်မတုံ့တတ်တဲ့လို့မြင်တယ
်လူတွေခက်ခွာခွာနေစေတာကိုအချိန်ဆော့ဆော့ကလေးကစီးမြင်ချလိုက်နိုင်တဲ့နိုင်ငံတွေမှာကိုဗစ် -19 ရောဂါထိန်းချုပ်ရေးအတွက်ကောင်းကျိုးများစွာဖြစ်ခဲ့ကြောင်းတက်မရေးပညာရှင်တွေကထောက်ပြကြသလိုဒီလိုလူတွေလိုက်နာနေထိုင်စေဖို့အတွက်ကယောဂါထိန်းချုပ်ရေးအတွက်အစိုးရရဲ့စီမံမှုတွေကောင်းဖို့လည်းလိုအပ်တယ်လို့သူကဆိုပါတယ်။မြန်မာနိုင်ငံဖို့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုတားဆီးရေးနဲ့အတူပါလာတဲ့စိန်ခေါ်ချက်တွေကအများအပြားရှိနေတာကြောင့်ပြည်သူတွေအနေနဲ့ချမှတ်ထားတဲ့စီးမြင်တွေကိုလိုက်နာဖို့ဒီယောဂါပိုးပြန့်ပွားမှုကိုထိန်းချုပ်နိုင်မှာဖြစ်တယ်လို့ဆိုလာသူကတော့ပြည်တွင်းယောဂါကုဆရာဝန်ဒေါက်တာကျော်စွာဦးပါ။
တမန်နဲ့အသာဝင်ကထုတ်ပြန်လာတဲ့အထူးသဖြင့်ကျွန်တော်တို့ဒီခက်ခွာခွန်တွေကိုကိစ္စရပါတော့လူစုလူဝေးတန်တန်တော့ရှောင်ဖို့မဖြစ်မနေပြင်သွားရင် mask ပေါ့နော် mask တွေပဲတက်ဖို့ပေါ့နော်တန်တန်တော့ကျွန်တော်ပွဲလန်းတွေရှောင်ဖို့ပေါ့အဲ့ဒါမလုပ်ဖို့ပေါ့အဲ့ဒါရောအရေးကြီးပါတယ်။တန်တန်တဲ့လူပေါ့ဗျာဟိုအိမ်မှာပဲနေလို့ရမယ်နေဆိုရင်အိမ်မှာပဲနေရတော့အကောင်းဆုံးဟိုနောက်ဆုံးဟိုကိုယ်အနေနဲ့လည်းကုဆတ်နိုင်တယ်ဆိုတာလေးကိုစိတ်ထဲမှာထားပြီးတော့တန်တန်တော့ပေါ့နော်ကိုကိုလည်းကာကွယ်ကိုမိသားစုလည်းကာကွယ်ဆိုတဲ့သဘောပါ
ထုတ်ပြန်ထားတဲ့စီးရင်တွေအရာခီးသွွားရာဇဝင်လည်းမရှိယောဂါရှိသူနဲ့ထိတွေ့မှုမတ်ယောဂါရှိသူတွေနဲ့ထိတွေ့မှုမှတ်တမ်းမရှိပဲကူးစက်ခံရသူဥလီဟာ၅ဦးရှိပြီးအခုချိန်ထိသူတို့ကူးစက်ခံရမှုအပေါ်ရှင်းရှင်းလင်းလင်းပြောဆိုနိုင်တာမရှိသေးပါဘူးဒီလိုကူးစက်ခံရသူတွေနောက်ထပ်ရှိမလားဘလို့အစီအမံတွေနဲ့ဆောင်ရွက်နေသလဲဆိုတာနဲ့ပတ်သက်လို့ကျမရေဝန်ကြီးဌာနဘက်ကဆက်သွယ်မေးမြန်းခဲ့ပေမဲ့လက်ခံဖြေဆိုခဲ့တာမရှိခဲ့ပါဘူးပြည်ရဲ့တနင်္ဂနွေကထုတ်ပြန်ထားတဲ့စီးရင်တွေအရမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်ခံရသူပေါင်း112ဦးရှိသွားပြီဖြစ်ပါတယ်ရှင်။ကျွန်မမေထားပါ။ရန်ကုန်ကနေသတင်းပေးပို့နေတာဖြစ်ပါတယ်
။တကြံပိတ်ရက်တွေပြီးတယ်ဆိုပေမဲ့ April 20ရက်ကနေ April 30ရက်အထိအလုပ်ရုံစက်ရုံတွေပိတ်ထားဖို့အစိုးရကညွှန်ကြားထားပေမဲ့လည်းရန်ကုန်အပါအဝင်မြို့အချို့မှာအလုပ်သမားတွေစက်ရုံတွေကိုပြန်ရောက်လာကြပါတယ်။ဘာကြောင့်ပါလဲ။အလုပ်သမားတွေရဲ့တုံ့ပြန်ချက်ကိုကျွန်မအိမ်တနာထွန်းကစူးစီးတင်ဆက်ထားပါတယ်။
ဟုတ်အဲ့ဒါကညီမတို့ကသိထားတယ်အစိုးရချက်ပြန့်ထားတဲ့ကိစ္စကိုညီမတို့သိတယ် ဆက်ရုံကလည်းမလိုက်နိုင်ဘူး။ငါကတော့တကယ်ကိုပြောချင်တယ်ဆို။အဲ့တော့မလိုက်နိုင်တဲ့အတွက်ကိုငါတို့အမေကမာတွေကဘယ်လိုပြောချင်လဲ။လောက်ရရတယ်။လောက်ရရတဲ့စမလေးကမင်းရဲ့ဘာရရဲ့ရှိတာပေါ့။အဲ့တော့ကျမတို့ကအခုအဲ့လိုဒီလိုဒီလိုချေရမယ်လို့ဒီနေ့မှာတော့တိုင်းအဲ့လိုအတူရပြောင်းမှာတော့ပြန်ဆက်ပြောင်းနေကြ။သူတို့ကအပိတ်ကြီးမှမဟုတ်တဲ့ဘာကောက်ကနားကိုခုနကနားနဲ့မပိတ်သေးနိုင်ဘူးကျသူတို့ကတော့မပိတ်သေးနိုင်ဘူးကျ။ညီမတို့လည်းခုမပိတ်ဘူးမကြီးရယ်။ခုနေလဲဆဲရတော့ခုနေတော့သူလေးဘက်ပြန်နှောက်လိုက်တယ်။မနေ့တော့သူရှင်းလိုက်ပြီးပေါ်ဖို့ပြောတယ်လေ။ဝန်ထမ်းတွေကအတောင်လေးနန်းနေရမရတော့သူတို့ခုနေလေးဘက်ပြန်နှောက်လိုက်တယ်။အဲ့ဒါကဦးပြန်နေပြန်ခံပြီးကျတော့သူတို့ကမတို့ထပ်ပြောတယ်ဆိုတော့မနေ့ထိုင်ရရင်မဖြစ်မနေရှင်းလိုက်ပြီးဆဲရမလို့ပြောတယ်မကြီး။ဒီအလုပ်မပိတ်တဲ့အချိန်မှာသူကအိုဒီအောင်ရှင်းလိုက်ပြီးခေါ်ထားတယ်လေမပိတ်ဘူးမပိတ်ဘူးဆိုတော့ညာပုံမှန်တော့မပိတ်မပိတ်တော့မကြီးပုံမှန်တော့လေးခွဲပြန်ရတယ်သူတို့ကလေးခွဲထိပို့တော့မှပဲမရဘူးအိုဒီ၃နာရီ၈နာရီကညာဒီညာရှင်းလိုက်ပြီးဆင်းပေးရမှာလို့မဖြစ်မနေဆင်းရမှာလို့ခုနေထပ်ပြောလာမကြီ
းဟုတ်ကဲ့ဒီနေ့အလုပ်စကောဒါမှမဟုတ်ကျွန်တော်တို့တော့ပြန်ထွက်လိုက်တယ်ကွာဆက်ပြီးဘာမှမသိတာလေညာတော့လက်ရှိနေတာနဲ့လူစုလူဝဲတော့ရမ်းများတယ်ခရီးသားစီးရအစပြီးတော့ဆက်ုံနဲ့ရောက်တဲ့အထိပေါ့အဲမှာနေပေါင်းဆောင်ပြန်လာတဲ့လူရှိတယ်ဒီမှာရင်းရတော့လည်းတော့တော့ကြောက်ရတာပေါ့ဒီမှာရှိတဲ့လူတွေကတော့လည်းလုံစင်းရမယ်ဆိုတော့အကုန်လုံးကကြောက်နေကြတယ်အဲခင်နိုင်တော့ဒီဒီကြီးပုံမှန်ပြေးထားပြီးတော့သူ့ရတမတ်ထားတဲ့30ရင်းလေးတွေပြေးထားတော့ပူပေါင်းတာပေါ့
ဒီမှာဒီဟာတော့အလုံးကတော့ဒီစိတ်တွေဆေးရမှာပေါ့ဗျာဆားတော့ဒီလိုမှဒီလိုကအသေးရမှာဆိုရင်ဖြစ်ပြန်တော့လေကျွန်တော်ကသူ့ကိုသိနေတယ်ဟုတ်ကဲ့
ဒါတော့
ဒီကြောက်တရားနဲ့တော့သိနေရတာပေါ့ဗျာအလုံးကတော့ကြောက်တယ်ကြောက်တယ်နော်အရင်ကလည်းဒီလိုမှမဖြစ်တော့လဲဆင်းရမှာပေါ့အဲ့ဒါကြည့်ရတယ်အခုကတော့ဟိုပါပေါ့ဗျာအကျေကြီးမဖြစ်လို့လုပ်ရမယ်ဆိုရင်လည်းနမကြီးဦးဒီဌာနကြီးပါညာသစ္စာဟိုလိုချက်တဲ့နာနာဒါပြီးတော့အဲ့လိုမျိုးရှင်းကြတာမျိုးခက်တဲ့ဝင်ပေါ့ဗျာတချို့ကြတော့မတင်မနိုင်လောက်တာတွေရှိတယ်ပေါ့ဗျာဒါတွေကတော့စိုးရင်ကြပါပေါ့နော်အများကြီးကလည်းအဲ့လိုလူတွေရှိတယ်ဗျာဟိုပြောရတာနည်းနည်းလက်ပေါက်ကတ်တယ်ဒီလူမျိုးကြီးစကားပုံတော့ဒါနဲ့ကျွန်တော်ကတော့မတူမှလည်းအပြစ်မတင်ပါဘူးဆိုင်ရယ်အပြစ်လည်းအပြစ်တင်လို့ရနိုင်ငံတော်လည်းအပြစ်တင်လို့မရဘာလို့ဆိုတော့အားလုံးကခပ်ခါကကျွန်တော်ကလုတ်ပြီးလေဇာတိကဖြစ်တာဆိုတော့ဘယ်မှာလဲပြောလို့မရဘူးလေဒီကအဲ့လိုမျိုးအဲ့လိုမျိုး
ဒီကတော့ဒီအစိုးရဘက်ကဒီအလုံးပေါင်းမြင့်ဌာနကမနေ့ကအကြေညာချက်မှာဆိုရင်လည်းတော်တော်လေးကတော့ဟိုလုံးလုံးပိတ်ပြရမှာလားမပိတ်ပြရဘူးလားအဲ့ဒီလိုဟာမျိုးတွေဒီဟာလေးတွေရှိကြတယ်ဟိုတချို့အလုပ်ရှင်တွေဆိုရင်လည်းတို့ကဟိုပြောတာပေါ့နော်ဒီအစိုးရကပိတ်ပြီဆိုရင်တော့တို့ကပိတ်ပြီမှာအစိုးရကအခုကတို့ကလိုက်စစ်မယ်လိုက်ချင်မှာဆိုတော့ဘယ်တော့လိုက်ချင်မှာလဲအဲ့လိုမျိုးတွေပြန်ပြီးတော့မေးခွန်းတွေလဲပေါင်းများတော့ဖြစ်နေတယ်ဆိုတော့ဒီကဟိုချင်ချင်ချက်ထုတ်တဲ့ဒီအစိုးရဘက်မှာပဲဟိုချင်ချင်ချက်တွေထုတ်မယ်ဆိုနေညံသားချက်တွေထုတ်မယ်ဆိုတိတိကျကျတက်တက်သားသားတုပ်ဖို့တော့လိုအပ်တယ်တချို့ဆက်ယုံနေရတော့ဩအေးအဲ့ဒါဆိုရင်ငါတို့ပိတ်ပြီးမယ်ပေါ့သူတို့လာဆက်မှာဟိုအဆင်ပြေတယ်ဆိုနေစဉ်းစားမယ်ပေါ့သူဆက်ယုံနေကြတော့အခုဒီသူတို့ပြောတဲ့ဒီကျမကြီးနဲ့ပတ်သက်တဲ့ဒီလက်စေးတာလို့ဟန်ကဲတုံးတာလို့မတ်စေးပေးတာလို့အဲ့လိုဟာမျိုးတွေပေးတဲ့ဆက်ယုံနေကြတော့အဲငါတို့ကအဲ့လိုမျိုးတွေလည်းပေးတယ်ပေးရမှာလားမပေးရဘူးလားဆိုတာဖြစ်ကုန်များ哦ဒီကတော့အချိန်ညာချက်ထုတ်မယ်ဆိုရင်ပြက်ပြက်သားသားနဲ့ပိတ်ဆိုပိတ်မပိတ်နဲ့ဆိုမပိတ်နဲ့ပေါ့အဲ့လိုမျိုးပြက်ပြက်သားသားဟိုထုတ်စီချင်တာပေါ့
VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခု UK နိုင်ငံမှာ PPE ကာကွယ်ရေးဝတ်စုံတွေအလုံးလောက်မရှိတဲ့အတွက်ဝေဖန်ခံရနေချိန်မှာပဲမြန်မာအထူးကုအပါဝင်ဆရာဝန်သူနာပြု90နီးပါးဗိုင်းရပ်စ်ကူးစက်သေဆုံးခဲ့တဲ့အကြောင်းပြောပြမှာပါကျမအင်ဂျင်နိုင်ပါခင်ဗျာစေဝါကူတာမှုတွေပေးနိုင်တဲ့ UK လိုနိုင်ငံကြီးမှာအစိုးရအနေနဲ့ကိုဗစ်ရောဂါအတွက်တရားပြင်ဆင်နိုင်ခြင်းမရှိခဲ့တဲ့ရလအဖြစ်ရှေ့တန်းကကူတာပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေပါကူးစက်သေဆုံးခဲ့ရတဲ့ဖြစ်ရပ်ဟာလုံးဝမဖြစ်သင့်ဘူးလို့ Leeds မြို့ကစီဂျိုအထူးကူသမားတော်ဒေါက်တာတက်ကိုကူက VOA ကိုပြောပါတယ
်အဓိကကတော့သူတို့ချိုးတင်ပြင်ဆင်မထားလို့ပါခင်ဗျာသူတို့သိနေတာပဲလေဒါတော့မဆိုသိနေတာပဲအဲ့ဟာကိုလာလို့ရှင်ပေါ့သူတို့ကရန်သူကတော့ short တွေ့ခဲ့လို့ပေါ့နော်လာမင်းဟာဒီလိုလာမင်းဆိုတာတိတိကြီးနဲ့ကျွန်တော်တို့တေးချာချာမလုပ်ထားခဲ့မိဘူးပေါ့နော်ပြီးလို့ရှင် WHO နဲ့တရုတ်ပြည်ကလာတဲ့ data တွေကလည်းနည်းနည်းမှားနေရပေါ့မှားနေဆိုတာ short ပြောထားတဲ့သဘောရှိတယ်ပေါ့အဲ့တော့ကြသူတို့တွေကရန်သူအထင်သေးခဲ့အဲ့တော့ကြချို့တင်ပြင်ဆင်မှုမရှိခဲ့ဘူး test တွေကောင်းမှမလုပ်ခဲ့ဘူးနော် contact tracing တွေတေးချာမလုပ်ခဲ့ဘူး quarantine တေးချာမလုပ်ခဲ့ဘူးပြီးလို့ရှင်ဒီ PPE ကိုလုံလုံလောက်လောက်ကိုယ့်ရဲ့ဟိုကျန်းမာရေးလုပ်သားတွေအတွက်ကိုလုံလုံလောက်မစုဆောင်ထားခဲ့ပါဘူး
။ပြီးခဲ့တဲ့သတင်းပတ်က COVID-19 ရောဂါကူးစက်ခံရပြီးတည်ဆုံသွားတဲ့ UK နိုင်ငံ Reading မြို့က ပြည်လည်တန်ဆွမ်းမှုလေ့ကျင့်ရေးအထူးကသမားတော်ဒေါက်တာပီတာခင်ထွန်းအသက်62နှစ်ဆိုရင်သူ့ဆေးရုံမှာနှာခေါင်းဆီးနဲ့ PPE ဝတ်စုံတွေအလုံးလောက်မရှိတဲ့အတွက်လူနာကြည့်ချိန်မှာတက်ခွင့်မရခဲ့ပဲယောဂကူးစက်ခံရတဲ့ဖြစ်ရပ်ကြုံတွေ့ခဲ့ရပုံကိုမိသားစုနဲ့ခင်မင်ရင်းနှီးသူလည်းဖြစ်ပြီးပြောပြခွင့်လည်းရှိတဲ့ဒေါက်တာတက်ကိုကူကအခုလို VOA ကိုပြောပါတယ
်။ဆရာတကယ်ကသူကအရန်တော်ပါတယ်။သူကဟို neuro rehab ဆိုတဲ့နေရာမှာလုပ်ပါအလုပ်လုပ်ပါတယ်။ medicine ဘက်ကပဲဒါပေမဲ့stroke ရထားတဲ့ patient တွေကိုကားတိုက်တာတို့ဘာလို့လို့ head injury ရတဲ့ patient တွေပေါ့နော် disable ဖြစ်နေတဲ့လူတွေကိုသူက rehabilitation ပေါ့ပြန်လည်ပြိုးထောင်ပြုစုပြိုးထောင်ရေးဌာနမှာသူကလုပ်ရပါတယ်လုပ်တဲ့အခါမှာသူ့ကိုသူကပြောတယ် covid ဖြစ်နေတဲ့အခါမှာ patient တွေကြည့်တဲ့အခါမှာသူတို့ PPE လိုပါတယ်အဓိက mask ပေါ့နော်အဓိက PPE ပါအဲ့တော့သူ့ကိုဘာပြောလဲဆိုတော့ covid patient ကြည့်တာမဟုတ်တဲ့အတွက်တည်းမပေးနိုင်ဘူးဆိုပြောတဲ့အခါမှာအဲ့တော့သူလည်း PPE မရလိုက်ဘူးမရဘဲနဲ့ကြည့်လိုက်ရတယ်ပါဆရာအဲ့ patient သူ patient ကြီးဆရာကိုပြီးတော့သူကိုဗစ်ရောဂါရရှိသွားပြီးတော့နောက်ဆုံးအရန်ကိုအခြေအနေဆိုးပြီးတော့ intensive care တွေပို့ရပြီးတော့နောက်ဆုံးပေါ့နော်အရန်စိတ်ကောင်းစရာပဲဆရာဆုံးပါသွားပြပါတယ
်ဒေါက်တာပီတာခင်ထွန်းရဲ့ဇနီးလဲကိုဗစ်ရောဂါကူးစက်ခံထားရပြီးဆေးရုံတင်ကုသမှုခံယူနေရကြောင်းဒေါက်တာတက်ကူကူကပြောပါတယ်ဒေါက်တာပီတာခင်ထွန်းလိုပဲကိုဗစ်ရောဂါကူးစက်ပြီးသေဆုံးခဲ့တဲ့ဆရာဝန်သူနာပြုပေါင်း90နီးပါးရှိနေပြီး UK အစိုးရရဲ့ကျန်းမာရေးဝန်ထမ်း30ရာခိုင်နှုန်းကျော်ဟာလဲဆေးခွင့်ယူထားရတယ်လို့ဒေါက်တာတက်ကိုကူကဆိုပါတယ် UK မှာ PPE ကာကွယ်ရေးဝတ်စုံတွေအလုံးလောက်မရှိတဲ့အတွက်နိုင်ငံတကာကနေဝယ်ယူနိုင်ဖို့စူးစမ်းနေရမှာမနစ်တနည်းလာနေကမြန်မာနိုင်ငံကဝတ်စုံပေါင်း13,000ကျော် UK ကိုရောက်ရှိခဲ့တယ်လို့အစိုးရကကြေညာသွားပါတယ်ဒါနဲ့ပတ်သက်လို့ဒေါက်တာတက်ကိုကူရဲ့အမြင်ကတော့
ကျွန်တော်ထင်တာကတော့မြန်မာပြည်ကခုခု sub contract ယူထားတဲ့အထည်ချုပ်ဆက်ယူတော့ဘာလို့ကနေချုပ်ပေးတယ်လို့ကျွန်တော်တို့ယူဆရပါတယ်ကျွန်တော်တို့အနေနဲ့ပေါ့နော်မျှော်လင့်တာကတော့ကျွန်တော်တို့တွေပို့ပြီးတော့သုံးသင့်တဲ့နေရာတွေမှာပို့သုံးကပို့သုံးခွင့်ရပါလိမ့်မယ်အဲ့လိုမျိုးအားဖြင့်ပေါ့နော်ကျွန်တော်တို့တွေဒီ NHS ပေါ့နော်ကျန်းမာရေးဝန်ကြီးဌာနအောက်မှာလုတ်လုတ်ကင်နေတဲ့ကျွန်တော်တို့ကျန်းမာရေးဝန်ထမ်းတွေအားလုံးပို့ပြီးတော့အသက်ဒီအများကြီး safe လုပ်နိုင်မယ်လို့ကျွန်တော်ထင်ပါတ
ယ် UK မှာ covid ကြောင့်သေဆုံးသူမြန်မာတချို့ရှိနေပြီးဒေါက်တာပီတာခင်ထွန်းအပါအဝင်အခြားပင်စင်စားအသက်80ကျော်အရွယ်မြန်မာသမားတော်နှစ်ဦးလည်းသေဆုံးခဲ့ကြောင်းဒေါက်တာတက်ကူကူကပြောပါရယ်လက်ရှိကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့လူနာအသစ်ရေအတွက် UK နိုင်ငံမှာကြာဆင်းလာခဲ့ပေမဲ့အိမ်မှာပဲနေဖို့နဲ့အခြားစီးပွားရေးလုပ်ငန်းတွေယာယီပိတ်ထားတဲ့ကာလကိုမေလ5ရက်နေ့အထိ UK အစိုးရကထပ်မံတိုးချဲ့ခဲ့ပါရယ် UK နိုင်ငံမှာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း32,000ကျော်နဲ့သေဆုံးသူပေါင်း16,000ကျော်ရှိနေပါရယ်ရှင်
COVID-19 ကာယောဂါကြောင့်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှင်းသွားလာရမရှိတဲ့အချိန်လုံခြုံရေးအတွက်ရောသွားလာရေးအဆင်ပြေဖို့အတွက်ပါလူတွေစပိန်တွေအစီအမြင်လာတဲ့အကြောင်း AFP သတင်းကိုအခြေခံပြီးတော့ကျွန်မအနောက်လောက်ဆက်ပြီးတင်ပြသွားမှာပါအမေရိကန်ပြည်ထောင်စုမှာစပိန်ဆိုင်ကိုပထမဆုံးဖွင့်လှစ်ခဲ့တဲ့အချိန်က Spanish Flu လို့ခေါ်တဲ့တုတ်ကွေးရောဂါကိုနယူးယောက်မြို့မှာအလူလဲရင်ဆိုင်နေရတဲ့အချိန်လည်းဖြစ်ပါတယ်1918ခုနှစ်မှာဥရောပကစတင်ခဲ့တဲ့ဒီတုတ်ကွေးကြောင့်ကမ္ဘာလူဦးရေရဲ့သုံးပုံတပုံဖြစ်တဲ့လူသန်း900ကျော်ကိုကူးစက်ခဲ့ပြီးတန်းနဲ့ချီလဲသေဆုံးခဲ့ရတာပါအမေရိကန်မှာတော့ Spanish Flu ကြောင့်လူပေါင်း6,500,000လောက်သေဆုံးခဲ့ရပါတယ်အဲ့ဒီနောက်ပိုင်းရာစုနှစ်တစ်ခုကျော်မှလည်းကိုရိုနာဗိုင်းရပ်စ်ကပ်ဘေးရှင်ဆိုင်နေရတဲ့နယူးယောက်မြို့သူမြို့သားတွေအသွားအလာအဆင်ပြေဖို့အတွက်ဒီစပိန်ဆိုင်ကကူညီပံ့ပိုးပေးနေတာလည်းဖြစ်ပါတယ်ဆိုင်ကိုပူတဲ့ပိုင်းနဲ့ပီတာဖာအိုကသူ့ရဲ့အတွေ့အကြုံကိုခုလိုရှင်းပြပါတယ်
And when things are bad and there's no transportation when they
ချင်းမကောင်းလို့ကားတွေရထားတွေမဆွဲတော့တဲ့အခါမျိုးဥပမာဆန်ဒီမုန်တိုင်းတိုက်တုံးကတက္ကစီတွေဝယ်လို့မရတော့တဲ့အခါမျိုးမှာလူတိုင်းစပိန်တွေပြန်သုံးလာတယ်ဗျ 9/11 တုံးကလည်းဒီတိုင်းပဲတမျိုးလုံးတွားရလာရင်အဆင်မပြေတဲ့အခါကျတော့စပိန်တွေပြန်ဝယ်စည်းလာကြတယ်အခုလည်းဒီအတိုင်းပါပဲအန္တရာယ်ကင်းအောင်လေစပိန်နဲ့တွားရုံလာရုံပဲပေါ့ဗျာလို့ပြောသွားတာဖြစ်ပါတယ်COVID-19 ကာယောဂါကြောင့်နယူးယောက်မြို့ကစီးပွားရေးလုံကအလုံးနီးပါးရပ်ထားဖို့တာဝန်ရှိသူတွေအမိန့်ထုတ်ပြန်ခဲ့ပေမဲ့လည်း Be Little Bicycle လို့စပိန်ဆိုင်တွေကတော့မရှိမဖြစ်အရေးပါတဲ့လုပ်ငန်းအဖြစ်သတ်မှတ်ခံရပြီးဆိုင်ဖွင့်ခွင့်ပြုထားတာပါစပိန်ပြန်သုံးတဲ့လူများလာတဲ့အတွက်လုပ်ငန်းအဆင်ပြေလာတယ်လို့လည်းပိုင်ရှင်ပီတာကပြောပါတယ်
But because of this coronavirus it's a lot busier than normally.
ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ခရိုင်နဲ့စပိန်တွေပိုအယောင်တက်လာပါလေ။ပုံမှန်အတိုင်းဆိုရင်ရာသီဥတုပုံတွေလာတဲ့အချိန်မျိုးရောက်မှအပြင်ထွက်ပြီးတော့စပိန်စီဖို့လူတွေကသတိရကြတာလေ။ခုတော့ဒီလိုမဟုတ်ဘူး။ဘယ်သူကမှလူကြတဲ့မတော်ချင်တဲ့အတွက်အပြင်သွားဖို့လို့ရင်စပိန်တွေနဲ့ပဲသွားလာကြပါတယ်လို့သူကပြောဆိုသွားတာပါ။ဆိုင်ဖောက်တဲ့သူဖြစ်တဲ့ Oliver Bagno ကလည်းကာယောဂါစပြီးဖြစ်တဲ့အချိန်မှာပဲရင်မောင်းအလုပ်ပြုတ်သွားတဲ့အတွက်အစာအသောက်တွေလိုက်ပို့နိုင်ဖို့စပိန်လာဝယ်ပါတယ်။
So I'm looking forward to food delivery basically, right?
ဒီမှာအလုပ်ပြုတ်သွားတဲ့အတွက်အခုတော့အစားအသောက်လိုက်ပို့တဲ့အလုပ်လုပ်ဖို့စပိန်လာဝဲတာပါ။ ကျွန်တော်မှပတ်မဲ့လဲရှိရဲဒါကြောင့်နယူးယောက်မြို့ကစားတောက်ဆိုင်တွေနဲ့အိမ်ထဲမှာပဲနေနေကြရတဲ့ကလေးတွေအတွက်ပညာရေးဝန်ကြီးဌာနကပို့ပေးတဲ့အစားအသောက်တွေကိုအိမ်နဲ့ရောက်လိုက်ပို့ပေးမှာပါလို့ပြောဆိုသွားတာပါ COVID-19 ကရောဂါကြောင့်အမေရိကန်နိုင်ငံမှာကျောင်းတွေရုံးတွေနဲ့စီးပွားရေးလုပ်ငန်းအတော်များများကိုရပ်ဆိုင်ထားတာကြောင့်အလုပ်လက်မဲ့ဖြစ်သွားကြတဲ့ပြည်သူတန်းနဲ့ချီရှိပါတယ်ပြီးခဲ့တဲ့လတဲ့မှာတင်အစိုးရစီကအလုပ်လက်မဲ့အကျိုးခံစားခွင့်ရဖို့ရှောက်ထားသူတန်း20ကျော်ရှိပါတယ်အလုပ်လက်မဲ့ဖြစ်သွားတဲ့အတွက်လူတွေလည်းအသုံးစွဲတွေလျှော့လာကြတာပ
ါ Yes we are doing more predominantly more repairs because right now people are a little
ဟုတ်တယ်ဗျအခုတော့စပိန်ပြင်ပေးရတာပိုများလာတယ်ခုလိုအခြေမျိုးမှာပိုက်ဆံအများကြီးသုံးဖို့လူတွေကဝင်လေနေကြတယ်လीဘယ်တော့လာခရမလဲဆိုတော့မသိတော့လဲပိုက်ဆံမသုံးရကြဘူးစပိန်ပြင်ပေးရတာများလာတယ်စပိန်တွေလည်းအယောင်တွက်လာတယ်အလုတ်ကင်ပေါ်မူတည်ပြီးတော့လူတွေစပိန်ဝယ်စီကြတာပါလို့ပြောဆိုသွားတာပါ COVID-19 ကာယောဂါကြောင့်ကမ္ဘာတစ်ပေါင်းကူးစက်ခံရသူ900000ကျော်ရှိနေပြီးတော့သေဆုံးသူကသသိန်းခွဲထက်မနည်းရှိပါတယ်အမေရိကန်မှာတော့ဧပြီလလိုင်လမှာပိုကူးခံရသူ6,800,000ကျော်ရှိနေပြီးတော့သေဆုံးသူက3,000ခွဲဝန်းကျင်ရှိနေတာပါနယူးယောက်ကတော့ကိုရိုနာဗိုင်းရပ်စ်ပိုကူးခံထားသူနဲ့သေဆုံးသူအများဆုံးရှိတဲ့အချက်အချာနေရာတခုလည်းဖြစ်နေပါတယ်ရှင်ကျမအင်္ဂလာပါ
အခုဆက်လက်ပြီးကမ္ဘာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းရေးသားချက်တစ်ခုမူရင်းအပေါင်းပြတ်ထုတ်နှုတ်ပြောပြလိုပါတယ်မြန်မာစီးပွားရေးကို COVID-19 ချိန်ကြောက်ဆိုရဲခေါင်းစဉ်နဲ့ရှာဆူရက်ဘာဟာရတ်ရေးရဆောင်မကို The Diplomat မှာဖားပါတယ်မြန်မာနိုင်ငံဟာ COVID-19 ကာယောအဒံကိုအပြင်းထန်မခံရပေမဲ့နိုင်ငံတကာကုသရေးဝန်ကြီးအပေါ်အားထားနိုင်မှုရင်းနှီးမြှုပ်နှံမှုနဲ့ဤပညာဆိုင်ရာကိစ္စတွေမှာဒီလိုနဲ့အလဲအလတ်သက်တမ်းတစ်ခုထိစင်ကာမှုတွေရင်ဆိုင်နိုင်တယ်ဆိုပြီးဒါတွေဟာတနိုင်ငံတည်းရင်ဆိုင်ဖြည့်ရှင်းဖို့ရနိုင်တဲ့အခြေအနေမရှိဘူးလို့ဆိုရပါတယ်။သမန်ထုတ်ကုန်ပမာဏအပေါ်အများဆုံးထိခိုက်နိုင်ပြီးအလုံးစုံမှာ9သိန်းကျော်နဲ့ပို့ကုန်ခွန်ဒေါ်လာ 4.6 ဘီလီယံရရှိစေတဲ့အထည်ချုပ်လုပ်ငန်းတွေကိုထိခိုက်နေပြီဖြစ်တယ်လို့ဆိုပါတယ်။ဒီကဏ္ဍအတွက်90ရာခိုင်နှုန်းသောကုန်ကြမ်းကိုတရုတ်စီကရရှိနေတာကျန်ရန်ရနဲ့မလအတွင်ရဆိုင်သွားပြီလို့ထောက်ပြပါရယ်အဲဒီကထရက်ကုန်90ရာခိုင်နှုန်းကိုအဓိကဝယ်ယူနေကြတဲ့ဥရောပနိုင်ငံတချို့ကလည်းသိအရေးမကြီးတဲ့လက်လီရောင်းကုန်တွေကိုတင်သွင်းခြင်းမပြုဖို့ပြိပင်တာလော့ကဒေါင်းလုပ်တာတွေကြောင့်အခုအချိန်မှာမြန်မာနိုင်ငံအထက်ကျုပ်စက်ရုံပေါင်း40ကျော်ကအလုပ်သမား25,000ကျော်ချော့ပစ်လိုက်ရတယ်ဒီအတွက်ဥရောပသမ္မတကတော့ဒေါ်လာ5,000ထောက်ပံ့မှုအကြေညာထားတယ်လို့လည်းဖော်ပြပါရယ်ဒီလိုထိတိုက်သွင်းနေတဲ့အခက်အခဲတွေကိုကင်တွယ်ဖို့စီးပွားရေးကိုတွန်းအားပေးနိုင်ရအောင်မြန်မာနိုင်ငံမှာငွေကြေးအင်အားနည်းပါးလှပါတဲ့အထွေထွေနဲ့ခီးသွဲလုပ်ငန်းအပါအဝင်အစိစားလုပ်ငန်းတွေအတွက်ကျပ်ငွေဘီလီယံတရာဒေါ်လာ82သန်းရရတဲ့ဆိုပေမဲ့ဒေါ်လာ 9.6 ဘီလီယံရရနိုင်တဲ့ထိုင်းနိုင်ငံလိုအိမ်ကြီးချင်းတွေနဲ့ဆိုင်ရင်မဖြစ်တော့တာဖြစ်ပါတဲ့ဒါကြောင့်မြန်မာနိုင်ငံဟာစီးပွားရေးအကူအညီအတွက်ပြည်ပကိုမျှော်ကြည့်ပေမဲ့လောလောဆယ်မှာတော့ပြပပုဂ္ဂလိကကဏ္ဍကရရှိနိုင်ွယ်မရှိဘူးလို့ဆိုပါတယ်။ရန်ကုန်အမြန်လန်းဖတ်လို့ရတဲ့အတွက်ဒေါ်လာ1ဘီလီယံစီမံကိန်းအစိုးပြုရမယ့်နောက်ဆုံးရက်ကို April 30အထိချွေးဆိုင်ထားရသလိုတရုတ်ပြည်ဝူဟန်အခြေစိုက်ဂျေရှုဘာကျောင်းမြတ်အကျိုးလူလုံငန်းဒေါ်လာ10ဘီလီယံဂျော်တန်ဘူးစီမံဒဝဲအထူးစီးပွားရေးဇုန်ဒဝဲနဲ့ရရှာဘူရီလမ်းဖတ်လို့ရကိစ္စစတဲ့လုပ်ငန်းတွေလည်းပဲနောက်ဆုတ်သွားပါသေးတယ်။ဂျိုက်ကာရဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂကတော့မြို့ပြစီမံကိန်းတွေအတွက်1ဘီလီယံဒေါ်လာဆက်ပေးမယ်လို့ပြောထားပြီးတရုတ်ကလည်းစီးပွားရေးဇင်းကြံနဲ့ပုခပလန်တသိတ္တရေသာဖြစ်တဲ့မဲခေါင်စီမံကိန်းအတွက်ဒေါ်လာ 6.8 သန်းပေးဖို့ April အစောပိုင်းကသဘောတူညီညာခဲ့တယ်လို့ဆိုပါတယ်။တံကူရသံမကြီးကလည်း COVID-19 ပြဿနာလွန်မြောက်သွားတာနဲ့ချက်ချင်းပူးပေါင်းဆောင်ရွက်မှုတွေအချိန်မြင့်လှုပ်ဆောင်ဖို့ပြောထားတယ်လို့ရေးပါတယ်။ဒီလိုပြပအစိုးရနောက်ခံပြုထားတဲ့စီးပွားရေးစီမံကိန်းတွေဆရာရင်းနှီးမြှုပ်နှံမှုတွေဆက်လာနိုင်ွယ်ရှိနေပေမဲ့ဒါတွေဟာမရေမရသေးတဲ့လမ်းမဲ့လားတွေအတွက်တိုင်းပြည်စီးပွားရေးကိုစီမံခန့်ခွဲဖို့လုံလောက်ပွဲမရှိဘူးလို့သုံးသပ်ထားပါရခင်ဗျာချင်းပြည်နယ်ကလူတွေကိုရိုနာဗိုင်းရပ်စ်ရဲ့ဘုံတွေကိုကြောက်နေရခြင်းဆွဲကောင်းစဉ်နဲ့ရေးသားချက်ကိုတော့ asianews.it မှာဖတ်ရပါတယ်အမျိုးသမီးတွေကလေးသင်ငယ်တွေအပါအဝင်အကာအကွယ်မဲ့အရသားတွေဟာမြန်မာစစ်တပ်နဲ့ရခိုင်ပြည်နယ်ကဗုဒ္ဓဘာသာဝင်သဘုံတို့အကြားတိုက်ပွဲတွေကြောင့်ဒုက္ခရောက်စားရုံတွေဖြစ်နေရတယ်။ဆေးရုံတွေဟာလည်း COVID-19 ဖြစ်ပွားမှုတဲ့ဒဏ်ရာရသူတွေကိုကုသပေးနေရတယ်လို့စာရေးပါတယ်။ COVID-19 ရောက်သေဆုံးသူတနင်္ဂနွေမှာ9ရောက်သာရှိသေးပေမဲ့ပြင်းထန်တဲ့ဒီတိုက်ပွဲတွေကြောင့်မလတလာထဲမှာသေဆုံးရသူချင်းရသား28ယောက်ရှိခဲ့တယ်လို့ဖော်ပြပါတယ်။ ဧပြီ9ရက်နေ့ကလည်းလေကြောင်းကတိုက်ခိုက်မှုတွေကြောင့်ရသား9ဦးသေဆုံးခဲ့ရပါတယ်ဒီထက်မှာကလေးနှူးပါဝင်ပြီးမိလောင်ကျွမ်းထားတဲ့အမျိုးသမီး2ဦးရဲ့ရုပ်လောင်းဟာသူ့ရင်တွင်ထဲမှာကလေးငယ်2ဦးကိုပိုက်ဖွေးကာကွယ်ထားလျက်တွေ့ရတယ်လို့ရေးပါတယ်ဒီလိုရသားတွေထိခိုက်သေဆုံးရတဲ့သတင်းတွေကိုအခြေအမြစ်မရှိဘူးဆိုပြီးမြန်မာစစ်တပ်ကညှင်းဆန်ပါတယ်ပုံဖြူမှုအနည်းဆုံးချင်းပြည်နယ်မှာဆေးရုံတွေဟာလည်းမလောင်ငါတဲ့ပစ္စည်းကိရိယာနဲ့ခွန်အားတွေကိုCOVID-19 ကာယောဂါထက်တိုက်ပွဲကြောင့်ထိခိုက်သူတွေအတွက်အဓိကအဆုံးပြုနေရတဲ့အပြင်ဆေးပြေးဆောင်တွေအဖို့လူချင်းချင်းခက်ခွာခွာနေကြဖို့ဆိုတာလည်းမဖြစ်နိုင်ပါဘူးဒီထက်အစိုးရကလည်းအင်တာနက်ကိုပိတ်ပင်ထားတယ်လို့ဖော်ပြပါတယ်ဥပဒေသမားကဒီလိုအင်တာနက်ပိတ်ထားတာကိုပြန်ဖွင့်ပေးဖို့နဲ့ဒီစစ်ဆောင်စခန်းတွေကိုတွားရောက်ကူညီခွင့်ပြုဖို့တောင်းဆိုထားပါတယ်ရခိုင်ပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ပုံမရရှိရေးတောင်းဆိုနေကြတဲ့ AA ရခိုင်တပ်ဖွဲ့ဟာကျန်တိုင်းသားလက်နက်ကင်အင်အားစုနဲ့အတူဒီကာယောဂါတရှိနိုင်ရေးအတွက်အပြစ်ခတ်ရဆိုင်ထားဖို့အဆိုပြုခဲ့ပေမဲ့မြန်မာစစ်တပ်ကတော့ AA ကိုအကြမ်းဖက်အဖွဲ့လို့သတ်မှတ်ပြီးသူတို့ရဲ့အဆိုပြုချက်ဟာလက်တွေ့မဖြစ်နိုင်ဘူး unrealistic လို့ပြောကြောင်းကြေညာထားပါရခင်ဗျာကျွန်တော်ကျော်စံသာပါ
ဒီ American အတန်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မြန်မာနိုင်ငံမှာ COVID-19 ကြောင့်အိမ်မနေရတဲ့ရက်တွေများလာသလိုခုလိုမဟာသကြံကာလရုံးပိတ်ရက်တွေမှာလည်းအိမ်ပြေမထွက်ကြဘဲနဲ့ဘယ်လိုဖြတ်သန်းနေကြသလဲဆိုတာကိုကြည့်ကြရအောင်ပါ။မြန်မာနိုင်ငံမှာ COVID-19 ကြောင့်အိမ်ထဲမှာနေရတဲ့ရက်တွေများလာခဲ့သလိုခုလိုမဟာသကြံကာလရုံးပိတ်ရက်တွေမှာလည်းရောဂါပိုးကူးဆက်ပြန့်ပွားမှုကိုထိန်းချုပ်လိုတဲ့အတွက်အစိုးရကခီးမသွားကြဘူးအိမ်ပြေမထွက်ကြဖို့နဲ့အခြေခံလူတန်းစားတွေအတွက်စံစီစားပေးချက်သွန်စားတဲ့စားသောက်ကုန်၅မျိုးကိုထောက်ပံ့ပံ့ပိုးခြင်းတွေပြုလုပ်ခဲ့ပါသေးတယ်ရန်ကုန်မြို့ကံပြည်သူတို့ကလည်းလက်ရှိအစိုးရရဲ့ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့မှန်ကန်တယ်လို့ထင်မြင်ယူဆကြောင်းသူ့အမြင်ကိုခုလိုပြောပါတယ
်။အစိုးရလုပ်ပေးတာအများကြီးမှန်ကန်ပါလေ။အာစောင့်ကြည့်တာဒီဘယ်ရပြန်လဲဘယ်ရပြန်လိုက်ဒါရုံးကြောင်းကြမယ်ရုံးကနေကြမ်းမရတော့သူဒါစီစစ်ပြီးတော့လှုပ်သွားပြီးမယ်။လူတန်းကိုပတ်ဝန်းကျင်ကိုယူဆိုင်ဘယ်လိုအန္တရာယ်မှမဖြစ်နိုင်ဘူး။
လူမှုကွန်ရက်ပေါ်မှာလူငယ်တွေနဲ့ပတ်သက်ပြီးတော့အတွေးခေါ်ရင်းမျှဝေပေးနေတယ်အင်္ဂလိပ်စာသင်တန်းဖွင့်ပေးနေတယ်ကိုဖြိုးတီဟာကလည်းသူ့အမြင်ကိုခုလိုပြောပါတယ
်ဒီပြည်သူနဲ့အစိုးရနဲ့ဆက်မှာတရားဝင်ပြောင်းလဲဒီကိုယ်စားချင်းရတော့ပို့ပြီးတော့တိုးသွားစေပါတယ်အစိုးရအဲ့လိုကူညီလိုက်တဲ့အပေါ်မှာကျွန်တော်တခြားပြည်သူတွေတယောက်ချင်းနေရတယ်သူတို့အနေနဲ့ mobile banking ကနေပြောင်းပြီးတော့အစိုးရကိုပြန်ပြီးတော့အလူပြူလာတော့ကျွန်တော်အနေနဲ့အသိအကြီးလုပ်ကြတယ်ကျွန်တော်အမှုပညာရှင်ဆိုတဲ့အမှုပညာရှင်အလျောက်ကျွန်တော် influencer တို့ blogger တို့ဆိုလို့ရှိရင်သူတို့အပြောက်အကုန်လုံးပြန်လုပ်ကြတယ်တနင်္ဂနွေအတိုင်းတိုင်းပြန်လုပ်ကြတယ်အဲ့ဒါမျိုးအရင်တွေ့ရတယ်
အစိုးရအနေနဲ့ကမ္ဘာကပ်ယောဂါနဲ့ပတ်သက်ပြီးတော့ယောဂါပြန့်ပွားမှုမရှိစေဖို့အတွက်အိမ်ထဲမှာနေထိုင်ခြင်းနည်းလမ်းနဲ့ယောဂါပိုးထိမ့်ချုပ်စေတဲ့ရက်ပိုင်းတွေမှာအိမ်မှာနေရင်းနဲ့အကျိုးရှိအောင်ဘယ်လိုနေထိုင်သင့်တယ်ဆိုတာတွေကိုလည်းလူမှုကွန်ရက်တွေမှာပြောဆိုလာကြတာတွေကိုတွေ့ရပါတယ်online ကနေ soft skill ဆိုင်ရာသင်တန်းတွေဖွင့်လှစ်နေတဲ့ Chance မြန်မာရဲ့တီထောင်သူ CEO ဖြစ်တဲ့မဖြူဖြူအောင်ကလည်းခုလိုအိမ်မှာနေတဲ့ရက်တွေကြာလာတာနဲ့အမျှဘယ်လိုအကျိုးရှိအောင်နေထိုင်သင့်တယ်လဲဆိုတာကိုပြောပြပါသေး
ကျမ်းမာရည်ညို့အောင်အေးဝဝအိပ်ပါအစားတောက်တွေကိုလည်းကျမ်းမာရည်ညို့အောင်စားပါရေများများတောက်ပါကျွန်တော်ခဏကိုကပေါ့နော်ဒီအစိတ်တောက်တွေကိုဒီရေတောက်ချင်းရနေပြီးတော့မှတဆင်စီးသွားတဲ့စီမှာပါသွားတယ်ဒါကြောင့်မို့ရေများများတောက်ရမယ်အဲ့ဒီအချက်တွေလို့ပါအိမ်ထဲမှာနေပြီးတော့မှချစ်ချစ်လင်းလင်းစိတ်ချမ်းသာအောင်ဖြစ်အောင်လေ့ကျင့်ခန်း 100% လုပ်ဖို့ရှာကျွန်တော်ကတော့အချက်ပေးပါတယ်ရှင်
ခုလိုပိရဲ့ကာလတွေမှာပြည်သူတွေအနေနဲ့အိမ်မှာနေရင်းနဲ့စကားတွေကြည့်ရှုတာစာဖတ်တာလူမှုကွန်ရက်တွေမှာအချိန်တော်တော်များများထိကြအောင်သုံးစွဲလာကြတာကိုတွေ့ရပါတယ်။ဦးရဲ့ထုံးကလည်းခုလိုအချိန်ကာလမှာပြည်သူတွေအနေနဲ့နားရနေတာကကျန်းမာရေးအတွက်ပိုကောင်းနိုင်တယ်လို့မိသားစုတွေစီစီလုံးလုံးနဲ့လှုပ်ဆောင်နိုင်တာတွေလည်းရှိပါတယ်လို့သူ့ရဲ့အမြင်ကိုပြောပြပါတယ်။
ပါပဲဆေးရဆိုတဲ့အတိုင်းအတာတကူကခုကျမ်းမာရေးအတွက်လည်းကောင်းဆောင်ရှောက်လို့ရတယ်။နောက်ခန္ဓာကိုယ်အနာပေးတာလည်းရတာ။ကိုကျမ်းမာဝင်နေလို့လည်းရတယ်။နောက်မိမိအိမ်လေးကိုပြုပြင်ပြီးတော့တန်ရှင်းနေအောင်လုပ်နေလို့လည်းရတယ
်။ကိုဖြိုးတီဟာကလည်းသူ့ရဲ့အမြင်ကိုပြောပါသေးတယ်။
ပြောင်းပြောင်းလေးပို့ပြီးချစ်ခင်နားလည်းပို့ရအောင်ပေါ့ပြောင်းပြောင်းလေးပို့နားလည်းအောင်လို့အချိန်ပေးပြီးတော့တိစောက်ယူရတာဖြစ်ပါတယ်ဒါအချိန်ကဟိုးအရင်တော့ကြံဆိုလို့ရှိရင်ပြောင်းလဲပြောင်းလဲမအားကြဘူးအခီးထွက်ကြတယ်အဲ့လိုပုံမျိုးဖြစ်တဲ့အချိန်မှာအခုဆိုလို့ရှိရင်ကျွန်တော်ပို့ပြီးနီးစပ်သွားတယ်အဲ့လိုနီးစပ်သွားတဲ့အချိန်မှာပြောင်းလဲပြောင်းလဲပို့ပြောင်းနားလည်းကိုချစ်ခင်ကိုရှင်နိုင်တဲ့ကျွန်တော်ပုံလေးခန်းလေးများလုပ်တင်ပါတယ
်မဖြူဖြူအောင်ကတော့ပြည်သူအများစုအနေနဲ့ခုလိုအချိန်မှာစိတ်သက်ကြန့်ခိုင်မှုဟာအရေးကြီးကြောင်းသူမရဲ့အမြင်ကိုပြောပြပါတယ
်အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ကကိုယ်ဖျက်ဆီးဖို့ချာဖြစ်လာတာမဟုတ်ဘူးလို့လက်ခံပြီးတော့မှကိုယ်အရင်အထက်ပို့ပြီးတော့မှစိတ်သက်ကြန့်ခိုင်မှုချာကိုယ်အရင်အထက်အခုလိုမျိုး crisis ဖြစ်တဲ့အချိန်မှာစီမံခန့်ခွဲတတ်ဖို့ချာဖြစ်လာတယ်ဆိုတော့ခံယူချက်နဲ့ရှေ့ဆက်ဖို့အရင်အရေးကြီးပါတယ်ကြည့်ရေငါးလတိတိခုလိုမျိုးပဲအိမ်ထဲမှာနေပြီးတော့မှဆက်သွားရမယ်ဆိုရင်ကိုယ့်ရဲ့ပတ်စံ finance ကိုစီမံခန့်ခွဲမလဲဆိုတာကိုအားလုံးကိုဒီဗီဒီယိုကနေပြီးတော့မှပြောချင်ပါတယ်အစိုးဆုံးကိုတွက်ထားပါနိုင်တဲ့မြတ်ကိုရဲ့စားဆက်တောက်ဆရာကိုဟို2လ3လစာလုံးဝရှိအောင်လို့စီမံခန့်ခွဲတာပ
ါကိုဖြိုးတီဟာကလည်းသူ့ရဲ့အမြင်ကိုပြောပါသေးတယ်
အာကကျွန်တော်လူတိုင်းပေါ့တစ်ကမ္ဘာလုံးကကျွန်တော်ကြုံရတယ်။အခြားနေရာမှာကျွန်တော်ကစိုးရိမ်ဥပန်းလာလို့ကျွန်တော်စိတ်ကအလိုမကျတဲ့အတိုင်းပါဖြစ်တာကကျွန်တော်သဘာဝပဲ။ဒါနဲ့ကျွန်တော်ကအဲ့လိုအစ်မနဲ့မနေဘဲနဲ့ကျွန်တော်ကအဲ့အောင်ပြပြငင်းငင်းနဲ့ကျွန်တော်ကဖြည့်ရှင်းတတ်ဖို့လိုပါ။ COVID ကဘလောက်ထိကောင်းမလဲဆိုတော့ကျွန်တော်မသိသေးဘူး။အဲ့တော့နောက်တစ်လနဲ့သုံးလမှာကိုယ့်ရဲ့စီးပွားရေးအခြေအနေကိုယ့်ရဲ့အိမ်ရဲ့အဝေးကြီးလည်းတော့အခြေအနေကိုအခုချိန်ကစပြီးတော့ကြောက်စိတ်ကိုဖျောက်ပြီးတိကျတော့ကမယ်။ COVID ကြီးပြီးလာတဲ့ခါလို့ရှိရင်ကျွန်တော်စီးပွားရေးတွေကိုပြန်ပြီးဘုံမင်းနဲ့ဖြစ်လာတယ်အဲ့လိုဘုံမိတဲ့နေရာကနေကျရင်ဒီလိုလုပ်ငန်းမျိုးကပို့ပြီးတော့အဆင်ပြေနိုင်တယ်အရင်ပေါင်းရောက်နိုင်တယ်ပြီးလို့ရှိရင်ကိုယ့်ရဲ့လုပ်ငန်းကိုလည်းဘယ်လိုမျိုးကိုအကျဉ်းဆုံးလဲချိန်ရမယ်ဆိုလို့ရှိရင်အဲ့လိုစီးပွားရေးပြန်ပြီးတော့ကောင်းလာရင်စဉ်းစားလို့ရှိရင်ဘုအဆင်ပြေသွားလဲဆိုတဲ့အောက်တွေးပြီးတော့ကျွန်တော်ကအကျဉ်းဆုံးနေတဲ့ပါလေ
အစိုးရအနေနဲ့ရောဂါကူးစက်မှုကိုထိန်းချုပ်နိုင်ရေးအတွက်ဆောင်ရွက်နေသလိုတစ်ဖက်တစ်လမ်းကလည်းအခြေခံလူဒန်းစားတွေအတွက်စားသောက်ကုန်ပံ့ပိုးမှုတွေလှုပ်ဆောင်နေပါတယ်။မီဒီယာနဲ့ရုပ်သံလိုင်းတွေကတော့ပြည်သူလူထုအတွက်ဖျော်ဖြေရေးလုပ်ငန်းတွေကိုအစဉ်တစိုက်လှုပ်ဆောင်လာကြသလိုလူအများစုအသုံးပြုနေတဲ့ဆိုရှယ်မီဒီယာပေါ်ကနာမည်ကျော်ကြားသူတွေနဲ့စာရေးဆရာတွေကလည်းပြည်သူလူထုစိတ်ခွန်အားရရှိစေမယ့်စာပေတွေအကျိုးပြုသင်တန်းတွေကိုပြုလုပ်နေကြတာတွေ့ရပါတယ်ရှင်။ကျမမေတ္တန်ဟိမာမြမခမီဒီယာကနေ VOA ကိုသတင်းပေးပို့လိုက်တာပ
ါ။ဒေါက်တာရှင်များရှင်ကျမဒင်ဂီထိုက်ပါ။အပတ်စဉ်စီးပွားရေးစီစဉ်ကိုတင်ပြပေးဖို့အချိန်ရောက်ပါပြီ။ COVID-19 ကပ်ဘေးကာလရပ်ဆိုင်းထားရတဲ့စီးပွားရေးလုပ်ငန်းတွေရေရှည်ရပ်တည်ဖို့အခက်တွေ့နေပြီဆိုတဲ့အကြောင်းတင်ပြပေးမှာပါ။ယောဂကပ်ဘေးကာလအတွင်းလူစုလူဝေးမလုပ်ရပေမဲ့စီးပွားရေးလုပ်ငန်းတွေပြန်လည်လက်ပတ်နိုင်တယ်လို့အစိုးရကခွင့်ပြုထားပေမဲ့လို့လည်းရန်ကုန်အပါအဝင်နိုင်ငံတဝန်းမှာဒေသန္တရအဆင့်စိတ်ကြိုက်စီမံခန့်ခွဲမှုတွေကြောင့်လုပ်ငန်းခွင်ပြန်ဝင်ရေးအခက်တွေ့နေကြပါတယ်။ So Eats ကားထုတ်လုပ်ရေးကားရောင်းပြကန်လုပ်ငန်းရှင်ဒေါက်တာဆူးထွန်းကတော့အစိုးရဘက်ကတိကျတဲ့ညွှန်ကြားချက်လိုအပ်တယ်လို့ထောက်ပြပါတယ်။နားဆင်ကြရအောင်ပါရှင်။ဆိုတော့ဆရာတို့ဒီကြံလဲပြီးပြီဆိုတော့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ရပြီလားရှင်။
ကျွန်တော်တို့အဲ့အားလေးစဉ်းစားနေဆိုတော့ပြဿနာကဘာရှိလဲဆိုတော့ဗျအစိုးရအလို့ထုတ်ပေမဲ့ဒေါ်တော်ဗမာကမြို့နယ်ရရက်ွက်လိုက်ကကျိုးရက်ွက်တွေကပြေးမထွက်တာတို့ထွက်ပြီးပြန်မလို့မရတာတို့ဖြစ်နေဝန်ထမ်းတွေပေါ့နော်ဟိုပြောရရင်တော့လူကြီးအကြောက်ကြုံတဲ့ခါကျတော့ဘက်မှလည်းဂိုင်လဲအားလည်းမပြတ်သွားတဲ့ခါကျတော့ထွက်ရင်ပြန်မလို့မရဘူးဟိုဟာဒါတွေကဖြစ်နေတယ်နောက်တစ်ချက်တည်းအစိုးရရုံးနေရတယ်ရှုပ်ရုံးနေလို့မလို့ဥမာကန်းချမ်းညလို့ခါပြီးပေါ့နော်လက်ရှိကျတော့မတ်လ25ရက်ရန်ကုန်တိုင်းမှာဆိုပိတ်ထားတာအဲ့ကြတော့ကာယောက်မဲ့လူတွေကြတော့လို့မရအောင်ဖြစ်နေရမှာလို့သူတို့အနေနဲ့ကတော့ဒါဘာဖြစ်ဖြစ် ဟိုတခုနိုင်ငံကချိတ်ဆက်ပြီးစဉ်းစားပြီးတော့လုပ်ရတော့ပုံကြီးအဆင်ပြေပြီးတော့ကျွန်တော်ပြန်ပါ
အခုလောလောဆယ်ဆရာတို့အပါဝင်ပေါ့နော်စီးပွားရေးလုပ်ငန်းတွေကပြန်မဖွင့်နိုင်သေးတဲ့အနေအထားများရှိပါလား
အဲ့ပုံစံတော့အခုဖြစ်နေတာပေါ့နော်ဟုတ်လားကျွန်တော်တို့ကတော့ဒီဆိုတဲ့ဒါဆန်ရက်တို့ဟာဆိုဆိုတဲ့အချို့လုံသမားတွေလာလို့မရဘူးပေါ့နော်ရွာတွေကပြေးမထွက်တဲ့အံတို့တွေလည်းရှိတယ်ဒီကားလုပ်ငန်းတို့ဟာဆိုဆိုနေကြဟိုကကာကြနာကလည်းစင်ဝင်လို့မရဘူးဆိုတဲ့အခါကျတော့ကျွန်တော်တို့ကဆက်လုပ်လို့မရဘူးတချို့ service ပေါ့နော်ဒါ service လုပ်တဲ့လူတွေကြတော့လေအကွန်းနဲ့ချိုးကွန်းနဲ့တို့ထွက်လို့မရဘူးထွက်ရင်ပြန်ဝင်ဘယ်လိုမှပြေဘူးဒါရီရရှိနေရပါတော့ပြောရရင်တော့ကျွန်တော်တို့ကလူကြီးကဟိုကိုယ်ပိုင်းနဲ့ကိုယ်ကိုယ်ဆုံးမချက်နဲ့ကိုယ်တက်ဆိုင်ရရက်ွက်အကြီးကအုပ်စုရေးမှုအနေနဲ့ကစီမံဆောင်ရွက်တဲ့ပုံစံမျိုးဖြစ်နေပြန်တော့ဒီတိုင်းဆက်သွားရင်ကျွန်တော်တို့ကဒီနောက်ပိုင်းကျတော့ဒီရန်နေရာကုလုံအောင်သွားနိုင်တာပေါ့နော်
စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပြီဆိုလို့ရှိရင်လည်းအခုဒါ social distancing ကိစ္စကတော့ဆက်ပြီးတော့လိုက်နာရအောင်မယ်အနေထားရှိတော့ဒီအပေါ်မှာရောအခက်ခဲမဖြစ်နိုင်ဘူးလားဆရာ
ဖြစ်နိုင်တယ်ချို့လုပ်ငန်းတွေကတော့သူပြောရဲဒီ social distance ပေါ့နော်6ပေกว่าနေလို့ရပါမယ်တချို့လုပ်ငန်းတွေကတော့6ပေกว่าဖို့တော့ခက်တယ်ပေါ့နော်ဒါလည်းပြောရရင်တော့လက်တွေ့တော့အသိမကျဘူးလို့ပြင်ပ
ါဟုတ်ကဲ့ဆရာတို့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်တဲ့အခါမှာဒီဝန်ထမ်းတွေပေါ့နော်ဝန်ထမ်းတွေအတွက်အကာအကွယ်ကိစ္စတွေရောက်တော့ရောဆရာတို့ဘယ်လိုစဉ်းစားထားပါလဲဒါနဲ့ပတ်သက်ပြီးတော့အစိုးရဘက်ကညွှန်ကြားထားတာမတွေ့ပါဘူးဒီဝန်ထမ်းတွေကိုဒီ COVID-19 ကာကွယ်ပေးနိုင်ဖို့ဘယ်လိုမျိုးလိုက်နာဆောင်ရွက်ရမယ်ဆိုတာနဲ့ပတ်သက်ပြီးတော့ရောဆရာတို့ဘာများဟိုအစိုးရဘက်ကအာဏာပိုင်ကြီးဘက်ကရထားတာရှိပါလဲဆရာ
ကျမရုပ်ကြီးဌာနကတော့ထုတ်ပြန်တာကရှိရလုပ်ငန်းဝင်မှာပေါ့နော်ခုနပြောတဲ့ဒီလက်ရှိရာထားဖို့ခုနမန်ဆက်ဖို့အာဆိုရှယ်ဒစ်စလုံးကိုဒါရီကတော့ဇန်နဝါရီပေါ့နော်တခုချင်းတော့မဟုတ်ဘူးဇန်နဝါရီနေ့တော့ညစာကျတော့ထုတ်ထားတာဒါပေမဲ့ဒါကျေကျေပြန်ပြန်တော့မရှိသေးဘူးနော်သူက website မှာတော့တင်တာတော့တွေ့တယ်ဒါပေမဲ့တရားဝင်တော့ကျွန်တော်တို့ဒီတော့ဒါတိုင်းဟိုတစ်ဆင့်တစ်ဆင့်ပါ UMS စီရောဖွဲ့စည်းပြီးပေါ့နော်ကျန်တဲ့ဒီဇုံကစီဝိုင်းလုပ်တဲ့ဖွဲ့စည်းယူတော့ဒါတိုင်းချိတ်ဆက်ပြီးညစာတဲ့အမျိုးတော့မရှိသေးဘူး
ဆရာတို့ဆိုလို့ရှိရင်အခုဒါကားဟိုရှိုးရူးပေါ့နော်ကားရောင်းတဲ့ဟာဆိုတော့ဈေးလာဝယ်တဲ့သူတွေကိုရောဘယ်လိုစီစဉ်ရမယ်လို့ဆရာတို့စဉ်းစားထားပါလဲရှင
်ကားရောင်းတဲ့လုပ်ငန်းကတော့သူတို့ရိုက်ပြောတာလိုင်းနာလို့လွယ်တာပေါ့နော
်ဟုတ်ကဲ
့ဒါပေမဲ့ကားထုတ်လုပ်တဲ့စက်ရုံမှာကြာရင်တော့သူပြောတဲ့ဒီ social distance ညတော့လုပ်ဖို့ခက်တယ်နောက်တစ်ခါဆန်ဆက်လုပ်ဟာမျိုးပေါ့နော်ဥပမာတချို့ဟာကြာရင်တော့ဟိုသူပြောတဲ့လောက်တော့လူသမားရင်းကကျွန်တော်တယောက်တစ်ယောက်ထောက်ပြလို့ထားဖို့ကျွန်တော်ကပညာပေးရမှရှိတာ။ဒါပေမဲ့လုံးဝကြီး contact chip မရှိပါနဲ့ဆိုတဲ့ဟာတော့လိုက်တာကိုခက်တယ်
။စီးပွားရေးလုပ်ငန်းကြီးပြန်ပြီးတော့လေပတ်တယ်ဆိုရင်တောင်မှပဲလူတွေကသိအပြင်ထွက်ပါမလားဆရာ။ဆိုတဲ့ခါကျတော့ဈေးဝယ်သ
ူ။အဲ့ဒါလည်းရှိရကျွန်တော်။အဲ့ဒါကျွန်တော်ကအဲ့ဒီဟာလည်းဆိုရင်လူတွေအများစုကကြောက်တော့ပြင်မသွားတဲ့ခါကြောင့်ဒီနေ့စီးပွားရေးလုပ်ငန်းကပြန်လေပတ်ဖို့လို့ခက်တာ
။ဒီအချိန်ကြာလာရင်ဒီစီးပွားရေးလေပတ်တဲ့ကိစ္စမှာစိုးရိမ်စရာများဖြစ်လာမလားရှင်ဆရာ။
မင်းကျွန်တော်ကကြားတော့ဗျာဒီ double gathering နဲ့ကွာတာ double gathering မှာတော့စိုးရွားနေအသေးဝထောက်ပံ့ပေးတော့ကျွန်တော်တို့ဒီမှာတော့စိုးရွားထောက်ပံ့တာတော့လောလောဆယ်မရှိဘူးအကြမ်းင်းတော့ခုနပြောတဲ့လက်လုံးလက်စားဆန်ရှိပြီးပေးတဲ့ဟာနဲ့ရှိတယ်ဟာတော့ကြီးငွေရတော့ US ဒေါ်လာ90လောက်တော့ကြီးငွေပေးမယ်ဆိုပြီးတော့ဒါလုပ်ထားတာရှိအောင်အဲ့ဒီကျန်တဲ့ဒီဝန်ထမ်းတွေပေါ့လူတွေဆက်ဝင်လို့ဝန်ထမ်းတွေပုံမှန်ဝန်ထမ်းတွေကိုလာတာဘယ်လိုပေးမယ်ဆိုရင်တော့စိုးရွားမှာလောဆယ်ထောက်ပြန်တာမရှိဘူးအဲ့ဟာကျွန်တော်တို့ဟာရင်ကတွေဆက်စရိုက်လုပ်ပြီးမှဟာမျိုးတွေမရှိဘူးเนาะ။အဲ့ခေါ်တက်တာကွယ်ပြီးမှဆိုတာဟာဘယ်လိုလဲကြီးညာတာမရှိသေးဘူး။အဲ့ဆက်သွားရင်တော့ကျွန်တော်လုပ်ငန်းတော်များများတက်တူဖို့ခက်လိမ့်မယ်
။နောက်တစ်ခုကဒီဝန်ထမ်းနေဘက်ကကြည့်ရင်လည်းဒီချင်းနေရေရှည်ဆက်သွားဖို့လွယ်ပါမလားရှင်။ဒါဆရာလည်းတို့လည်းဝန်ထမ်းနေအများကြီးနဲ့ဆက်ဆံနေရတော့
။တို့လည်းဆွေးနေတာပေါ့ဘာဆက်လုပ်ရမှမသိဘူး။တချို့ကတော့လည်းဒါအဆက်ကရေးကြည့်ရဲကိုအစိုးရနေမှာတော့ကျမရဆိုတော့ပြင်မထွက်ပြီးရနေကြတယ်ပေါ့ဒါပေမဲ့တစ်ချိန်ရရင်ပေါ့ကျွန်တော်ကဒါဘယ်တော့မှမသိဘူးပေါ့ဆိုတော့ကျွန်တော်ဧပြီလကုန်ဒီစောက်ပါဆိုတာပြဿနာမရှိသေးဘူးဒါဧပြီကုန်တော့ပြီးမလားဆိုတာမဟုတ်ပြန်ဒီလကုန်ကျွန်တော်လို့ပေါ့စသည်ပေါ့နော်ဒီလိုသွားနေရင်ကျွန်တော်တို့ကရေရှည်ကြရင်တော့ဝန်ထမ်းတွေတွေ့တဲ့ပြဿနာတက်လာမယ်လုပ်ငန်းလုပ်နေတဲ့လူတွေတွေ့တဲ့ပြဿနာရှိလာတယ်
အော်ဒီစီးပွားရေးလုပ်ငန်းရှင်တွေစီးပွားရေးသမားတွေအနေနဲ့အခုလောလောဆယ်လုပ်ငန်းပြန်ပြီးတော့လေပတ်ဖို့အရေးနဲ့ပတ်သက်ပြီးတော့ဒီအတိုင်းဝိုင်းထဲမှာဘယ်လိုစဉ်းစားထားကြပါလဲရှင်ဘယ်တော့လောက်ပြန်ပြီးတော့ပုံမှန်လေပတ်နိုင်မလဲရှင်ဆရာ
လောလောဆယ်တော့ဗျာချမ်းမြင်းတော့လူတွေအကုန်လုံးကတော့ဒီ April 30ရက်နေ့ပေါ့နော်အစိုးရကတော့ဒီအချိန်ကြီးမထုတ်ပြန်နဲ့လဲတက်ဆိုင်ရာဒီ မဈေးလိုဟာမျိုးပေါ့နော်မင်္ဂလာဈေးလိုဟာမျိုးဈေးနဲ့ဈေးတွေကလည်းအေပဲ60အထိတော့ကျန်နေပြည့်ဖို့ညွှန်ကြားရပါတော့အော်ဒီကနေ့တော့မင်းလုပ်ငန်းတော်မများရတယ်ဧပြီလကုန်ပြီကျန်နေပြိမ့်တဲ့ဘောတော့ရှိတယ်အဲဧပြီလကုန်ပြီမှာကျွန်တော်တို့ချက်ပြန်ကြည့်ရမှာပေါ့နော်ဈေးတွေကောင်းထိုးလုံးနေတာဒီတဲ့ပူဆူလာဒီတိုင်းပြောတာပေါ့နော
်ဟုတ်ကဲ့ပါဆရာကျေးဇူးပါရှင်ဆရာဒေါက်တာဆုတောင်း
And I'm Bob De Niro.
And we're accepting the all-in challenge. Lorene Jobs and I...
Hollywood ရဲ့နာမည်အကျော်ဆုံးမင်းသားတွေဖြစ်တဲ့ Leonardo DiCaprio နဲ့မင်းသားကြီး Robert De Niro တို့ဟာသူတို့ရဲ့ရုပ်ရှင်ကားတဲ့ Gales of the Flower Moon ဇာတ်ကားမှာပါဝင်ခြင်းနဲ့ပရိသတ်တွေအတွက်အခွင့်အရေးတရဖွင့်ပေးလိုက်ပါတယ်။သူတို့က Leonardo DiCaprio တတကြွကြပါဝင်ပြီးလုပ်နေတဲ့ပရာဟိတာအဖွဲ့တွေဖြစ်တဲ့ America's Food Fan, Meals on Wheels နဲ့ No Kid Hungry ဒီလိုမျိုးဒုက္ခရောက်နေသူတွေကိုစားရရိတ်ခါကျွေးမွေးတဲ့အဖွဲ့တွေကိုထောက်ပံ့ဖို့အတွက် All In ဆိုတဲ့ Challenge အစီအစဉ်မှာငွေပါဝင်လှူဒါန်းတဲ့သူတွေသူတို့ရဲ့ရုပ်ရှင်ကားမှာပါဝင်ရမယ်လို့ပြောထားတာပါ
Bob and I are going to be starring in a film called Killers of the Flower Moon. If you ever wondered what it was like to be able to work with the great Martin Scorsese.
Killers of the Moon ဆိုတဲ့ရုပ်ရှင်မှာ Bob နဲ့ကျွန်တော်ပါဝင်ပြီးတရုပ်ဆောင်ပါမယ်။ပြီးတော့ director ကလည်းတကယ့်နာမည်ကြီး Martin Scorsese မလို့သူတို့နဲ့တွေ့ပြီးတော့အလုပ်လုပ်ရတာဘယ်လိုလဲသိချင်တော့ဒီမှာအခွင့်ရေးပါပဲလို့ Leonardo DiCaprio က Robert De Niro နဲ့နှစ်ယောက်တွေ့ပြီးတော့ပြောထားတဲ့ video ကိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတင်ထားပါတယ်။ဒီရုပ်ရှင်ကားထဲမှာအရင်အခန်းကနေပေးပါပါမယ်။အဲ့ဒီနေ့ရုပ်ရှင်ရိုက်ကွင်းမှာကျွန်တော်တို့နဲ့အတူတူရှိနေလို့ရမှာဖြစ်ပြီးတော့ရုပ်ရှင်မိတ်ဆက်အခန်းအားကိုလည်းဖိတ်မှာဖြစ်ပါတယ်လို့မင်းသားကြီး Robert De Niro ကပြောပါတယ်။ဒီ all in challenge ဆိုတဲ့စိန်ခေါ်မှုကတော့စီးပွားရေးသမားတစ်ဦးဖြစ်တဲ့ Michael Rubin ကအင်္ဂါနေ့ဧပြီလ14ရက်နေ့ကစလိုက်တာဖြစ်ပြီးတော့နာမည်ကျော်အမှုပညာရှင်တွေအားကစားသမားတွေအနေနဲ့ထူးခြားတဲ့အတွေ့အကြုံတွေပေးနိုင်မလားဆိုပြီးတော့သူကစိန်ခေါ်သွားတာပါသူတို့ရဲ့ရည်မှန်းချက်ကတော့ online စိန်ခေါ်မှုတွေလုပ်ပြီးတော့ရန်ငွေရှာပြီးတော့စုစုပေါင်းဒေါ်လာတန်းတရာရှာနိုင်မှုဖြစ်ပါတယ
် Now I challenge Matthew McConaughey and Ellen to go all in
And I challenge Jamie Foxx to help us go all in too.
သူတို့ကမင်းသား Matthew McConaughey ပြီးတော့ရုပ်သံအစီအစဉ်တင်ဆက်တဲ့ Ellen DeGeneres မင်းသား Jamie Foxx တို့ကိုလည်း online ပေါ်ကနေပြီးတော့စိန်ခေါ်ထားပါပြီ။အခုဒီ all in challenge မှာပါဝင်သူတချို့ကသူတို့ရဲ့ပစ္စည်းတွေကိုလေးလံတင်နေကြသလိုတချို့ကတော့အမှတ်တရပစ္စည်းလေးတွေကိုရောင်းချပေးနေကြလည်းလုပ်ပါတယ်။ဒီ all in challenge မှာပါဝင်တဲ့နောက်ထပ်နာမည်ကြီးတစ်ယောက်ကတော့နာမည်ကျော်အဆိုတော် Justin Bieber ဖြစ်ပါတယ်။သူကတော့သူ့ရဲ့ပြည်အသက်တွေသူနဲ့တချင်းအတူတူဆိုခွင့်ရပါမယ်တဲ့။သူကသူ့ရဲ့စိန်ခေါ်မှုပြိုင်ပွဲမှာအနိုင်ရတဲ့သူ့ရဲ့အိမ်ကိုလေမြန်တာမှမဟုတ်ရဟရင်နဲ့သွားပြီးတော့ One Less Lonely Girl ဆိုတဲ့တချင်းကိုအတူတူဆိုပါမယ်ဆိုပြီးတော့ Hashtag All In Challenge မှာပါဝင်လိုက်တာပါ။ဒီလိုနာမည်ကျော်တွေထဲမှာဆိုရင်နောက်ထပ်ဟာတာမင်းသား Kevin Hart နဲ့ American Rapper and I want to say that Meek Mill တို့ကလည်းချစ်ချင်းနဲ့သူတို့ရဲ့ပစ္စည်းတွေကိုလည်းတင်ရောက်ချလာမျိုးသူတို့ရဲ့ရုပ်ရှင်မှာပါမယ်လို့ပြောပြီးတော့ဒီ challenge မှာပါဝင်လိုက်ကြပါတယ်။ Kevin Hart ကအခုသူ့ရဲ့လာမယ့်ရုပ်ရှင်မှာစကားပြောခွင့်ပါဝင်ပြီးတော့ရုပ်ဆောင်ခွင့်ရမယ်ဆိုပြီးတော့ကြေညာထားတယ်လို့ Meek Mill ကတော့သူ့ရဲ့2018 Rolls Royce Phantom ကားကိုလေးလံတင်ပြီးရောင်းနေပါတယ်ရှင်။ဂျပန်နိုင်ငံကလူမှုကွန်ရက်နာမည်ကျော်လူရှင်တော်တဦးဖြစ်တဲ့ပီကိုတာရိုဟာပြီးခဲ့တဲ့သတင်းပတ်မှာတော့ဂျပန်ကထွေတဲ့လူမှုကွန်ရက်ပေါ်ကိုရှေ့ဆုံးကပြန်ရောက်လာတာပါ2016မှာသူ့ရဲ့အရန်ပေါက်သွားတဲ့ PPAP Pen Pineapple Apple Pen တချင်အလိုက်နဲ့အခုသူကကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးလက်ဆေးကြောင့်လှုံ့ဆော်တဲ့တချင်ဆက်ဆိုတာဖြစ်ပါတယ်အဲ့တချင်ဗီဒီယိုကို PPAPPray for people and peace. လူတွေနဲ့ငြိမ်းချမ်းရေးအတွက်တောင်းစုပြုတယ်လို့နာမည်ပေးထားပြီးတော့ဒီသတင်းဗီဒီယိုကတင်တင်လိုက်ချင်းပထမ3ရက်အတွင်း YouTube မှာကြည့်ရှုသူပေါင်း3သန်းရှိပါတယ်။တကမာလုံးကိုရိုနာကပ်ဘေးဆိုးနဲ့ရင်ဆိုင်နေရချိန်မှာလူတွေအနေနဲ့တကိုယ်ရေတခါရတက်နိုင်တဲ့ပကရှောင်ကျဉ်မှုတွေလုပ်ကြဖို့သူကပါဝင်အသိပေးလှုံ့ဆော်တာဖြစ်ပါတယ်
။ I have a handle. I have a soap.Wash, wash, 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 wash.
သူရဲ့အမှတ်သားလို့ပြောလို့ရတဲ့စတိကွက်အင်္ဂီပေါင်းမီစင်တူနဲ့ဒီတစ်ချက်မှာတော့အရင်စားသား I have a pen I have an apple ငါမှာဘောပန်ရှိရယ်ငါမှာပန်းသီးရှိရယ်ဆိုတဲ့တစ်ချင်းစားသားနေရာမှာသူက I have a hand I have a soap ကျွန်တော်မှာလက်ရှိတယ်ကျွန်တော်မှာဆက်ပြားရှိတယ်ဆေးမယ်ဆေးမယ်ဆေးမယ်ဆေးမယ်ဆိုပြီးတော့လက်ဆေးပြတာပါအဆုံးမှာတော့လက်တက်မီလက်တက်မီဆိုပြီးတော့အဲ့ဒီလက်တွေနဲ့လက်ဥချီလို့သူ့ရဲ့အမှတ်အသား PPAP ကိုတုံးပြီးတော့လူများအတွက်ရှ िख ိုးဆူတောင်းပါတယ်လို့ပြောသွားပါတယ်။သ တဲ့ရင်ကဗီဒီယိုကလနဲ့ငယ်အတွင်းကြည့်ရှုသူ68တန်းရှိခဲ့ပြီးတော့အခုဗီဒီယိုကတော့တင်းလိုက်ပြီးတော့တပတ်လောက်မှကြည့်ရှုသူ10တန်းကျော်နေပါပြီ။ဂျပန်မှာနာမည်ကြီးတွေပါမကျန်သူ့ရဲ့ဗီဒီယိုမှာလက်ဆေးပြတဲ့ပုံကို like ဆေးပြီးတော့သူ့ရဲ့ Twitter စာမျက်နှာမှာသူတို့လက်ဆေးရဲ့ဗီဒီယိုတွေလာတင်ထားကြလို့လက်ဆေးပေါ်အသိပညာပေးတဲ့ကိစ္စအောင်မြင်တယ်လို့ပြောရပါမယ်။2016ကသူ့ရဲ့ဗီဒီယိုကိုလည်းအဲ့လိုပဲတစ်ကဘာလုံးက live နောက် live ပြီးဟာတာအလုပ်ကြတာအဲ့ထဲမှာ American သမ္မတ Trump ရဲ့မျိုးရည်တောင်ပါပါတယ်အဲ့ဒါကြောင့်ပဲလားတော့မသိ2019မှာတော့သမ္မတ Trump ဂျပန်ကိုသွားတော့ Pico Taro ကသမ္မတ Trump ကိုဖျော်ဖြေဖို့ရွေးခန့်ရတဲ့သူတွေထဲမှာပါပါတယ်ရှင်ဒီတက်တော့တရင်တော်အစီအစဉ်ကို radio မှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောအတန်ရောပြည့်စုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
ဘာ English American style ကန္တာမှာ point ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပြီးမှမို့ပထမဦးဆုံ
း a case in point
ဆိုတဲ့အသုံးကိုတင်ပြပေးဖို့စီစဉ်ထားပါတယ်။စာလုံးပေါင်းက a ကတခု c a s e case ကဖြစ်ရတရား i n n ကအထဲမှာဒါမှမဟုတ်ရှိနေတာပတ်သက်နေတာ p o i n t point ကအတိပ္ပယ်အမျိုးမျိုးရှိရမှာ noun နာမ်ဖြစ်သုံးရင်တော့အပြားအချွန်းအစွန်းအငူအဆင့်အမှတ်အချက်အလက်အဆက်စသဖြင့်လို့ဖြစ်ပါတယ် verb ကရိယာရဆိုရင်တော့ညွှန်းတာချွန်းတာထောက်ပြတာစသဖြင့်လို့ဖြစ်ပါတယ်ဒါကြောင့်စကားပိုက်တစ်ခုရဲ့ဓာတ်ရိုက်အတိပ္ပယ်ကဖြစ်ရတစ်ခုကိုထောက်ပြရရင်ပေါ့ဆိုတာပါပဲ idiom အတိပ္ပယ်ကလည်းစင်တူရိုးမှဖြစ်တယ်လို့ဆိုရမှာပါတစ်ခုခုအကြောင်းစကားပြောရမှာဥပမာအဖြစ်ထောက်ပြရရင်တနည်းဒီအကြောင်းနဲ့ပတ်သက်လို့ပိုရှင်းလင်းအောင်ပြောရမယ်ဆိုတဲ့အဓိပ္ပာယ်မျိုးယူနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Smoking is dangerous to one's health. A case in point is my brother John, who smokes 2 packs a day. He has lung cancer, and the doctor says,He won't live long.
ဆယ်လီတောက်တာဟာလူကျမကြီးတွေအန္တရာယ်ရှိတယ်ဆိုတာကိုတက်တည်ဖြစ်ထောက်ပြရမယ်ဆိုရင်ကျွန်တော်ညီဂျွန်ဟာတနေ့ဆယ်လီနှစ်ဘူးတောက်တယ်။အဆုတ်ကင်းစားဖြစ်လို့သူအသက်မရှိတော့ဘူးလို့လေဆရာဝန်ကသူ့ကိုပြောထားလေရဲ့လို့အတိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Smoking is dangerous to one's health. A case in point is my brother John who smokes 2 packs a day.He has lung cancer, and the doctor says he won't live long.
ဒုတိယတင်ပြပေးမယ် idiom အသုံးကတော့
sticking point
ဖြစ်ပါတယ်စာလုံးပေါင်းက S T I C K I N G sticking က adjective နာမဝိသေသနဖြစ်သုံးထားတာဖြစ်ပြီးထိုးထွက်ထောင်ထွက်နေတာလို့အဓိပ္ပာယ်ရပါတယ် point point ကတော့အချက်လေဆိုတော့စကပိုက်ခုရဲ့ဓာတ်ရိုက်ဒီဘေကထိုးထွက်နေတဲ့အချက်လေပေါ့ idiom ဆိုတဲ့တွဲပိုက်ဒီဘေကတော့နှစ်ဖက်ကြားအမြင်ချင်းမတူသဘောချင်းမတိုက်ဆိုင်တဲ့အချက်ဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The sticking point between the two labor unions is a pay raise and working hours
အလုပ်သမားတမကနှစ်ဖက်ကြားတဘောမတူနိုင်တဲ့အချက်ကတော့လစာတူပီးနဲ့အလုတ်ချိန်တက်မှတ်ရေးနဲ့ပတ်သက်နေတယ်လို့ကြေပြရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The sticking point between the two labor unions is a pay raise and working hours.
ခုဆက်လက်တင်ပြပေးမယ့် idiom အသုံးကတော့
beside the point
ဖြစ်ပါတယ်။စာလုံးပေါင်းက B E S I D E beside ကဘေးမှာ T H E the point point ကအချက်ဆိုတော့စကပိုက်ခုရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အချက်လေးရဲ့ဘေးမှာပေါ့ EDM ဆိုတဲ့သွားပိုက်အသေးပဲကလည်းတိတ်မကွာထဘူးလို့ဆိုရပါမယ်။ပြောနေတဲ့ဆွေးနွေးနေတဲ့အချက်နဲ့ဘာမှမဆိုင်ဘူးဆိုရင် That's beside the point လို့ရည်ညွှန်းသုံးနိုင်ပါတယ်။မစီမဆိုင်တာမပတ်သက်တာဘာဆိုင်လို့လဲဆိုတဲ့သဘောမျိုးဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်။
Since we're trying to get young people to join our group, what old people think is beside the point. We don't think it's important.
ကျွန်တော်တို့ကကျွန်တော်တို့အဖွဲ့ကိုလူငယ်တွေစိတ်ဝင်စားဖို့ကြိုးစားနေတယ်ဆိုတော့လူကြီးတွေရဲ့အမြင်ကကျွန်တော်တို့နဲ့မဆိုင်ဘူးလေ။ဒါကြောင့်လူကြီးတွေရဲ့အမြင်ဟာအရေးကြီးတယ်လို့ဒီနေရာမှာကျွန်တော်တို့မထင်ဘူးလို့အထည်ပေးရပါတယ်
Since we're trying to get young people to join our group, what old people think is beside the point. We don't think it's important.
Point နဲ့ပတ်သက်လို့ခုနောက်ဆုံးတင်ပြပေးမယ့် idiom အသုံးကတော့
score a point.
ဖြစ်ပါတယ်စာလုံးပေါင်းက S C O R E score ကအမှတ်ရတာအောင်ပွဲရတာအနိုင်မှရတာလို့အဓိပ္ပာယ်ရပြီး A ကတခု POINT point ကအမှတ်ဆိုတော့စကိုက်ထွင်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အမှတ်ရလိုက်တာအမှတ်ယူလိုက်တာပေါ့အထူးသဖြင့်အားကစားမှာကိုတကိုတွင်းလိုက်နိုင်တယ်ဆိုရင်အမှတ်ရတဲ့အတွေ့အကြုံ score a point လို့ပြောလို့ရပါတယ် EDM ဆိုရဲသွေးဝိုက်အဓိပ္ပာယ်ကလည်းကျမတို့မြန်မာဘန်စကားရအမှတ်ယူလိုက်နိုင်တာပေါ့ချင်းမိလိုက်တာတစ်ဖက်သားအထင်ကြီးအောင်အလေးထားအောင်လုပ်နိုင်တာလို့ဆိုလိုပါတယ်ဒီသုံးနှစ်ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our governor scored a point with the people when he promised them he will work to reduce taxes
ကျွန်တော်တို့ပြည်နယ်အုပ်ချုပ်ရေးမှုကအခွန်ငွေလျှော့ချရေးအတွက်သူကြိုးပမ်းပေးမယ်လို့ကတိပေးခဲ့တော့လူလူကြားမှာသူအမှားရလိုက်တာဘို့လို့အထိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Our governor scored a point with the people when he promised them he will work to reduce taxes.
ဒီတရင်ပါ point ကိုအခြေခံပြီးတော့တင်ပြခဲ့တဲ့ idiom အသုံးတွေကတော့
a case in point, sticking point, beside the point, score a point.
တို့ဖြစ်ကြပါလေနောက်တရင်ပါခုလိုချိန်မျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်အခုတော့တရင်ချင်းချုပ်ကိုပြောပြပေးပါမယ်ရှင်ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကြီးကျော်လွန်လွတ်မြောက်ဖို့အဝေးကြီးလိုသေးတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အကြီးအကဲကတနင်္လာနေ့မှသတိပေးလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဖြစ်တဲ့နိုင်ငံတချို့မှာတနင်္လာနေ့မှာပဲကန့်သတ်တားမြစ်ချက်တချို့ပြန်လည်ဖြေလျှော့ပေးလာခဲ့ပြီးတဲ့နောက် WHO အကြီးအကဲကအခုလိုပြောဆိုလိုက်တာပါအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုမထိန်းချုပ်နိုင်ရင်စီးပွားရေးပြန်ကောင်းလာမှာမဟုတ်ဘူးလို့ကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူထိတ်တန့်တာဝန်ရှိသူတို့ဖြစ်တဲ့ဒေါက်တာအန်တိုနီဖောက်ချီကပြောဆိုလိုက်ပြီးအိမ်မှာပဲနေကြဖို့ဆိုတော့ပြည်နယ်အုပ်ချုပ်ရေးမှုတွေရဲ့ညွှန်ကြားချက်ပေါ်ဆန္ဒပြကြသူတွေကိုသတိပေးလိုက်ပါတယ်။ကိုရိုနာကပ်ရောဂါကြောင့်ကမ္ဘာစီးပွားရေးကျဆင်းလာရပြီးလောင်စာဆီမှာယူတင်သွင်းသူမရှိတာကြောင့် Texas ရေနံစိမ်းဈေးကွက်ပြိုလဲသွားရပြီးလာမယ့်မေလအတွက်ရေနံဈေးဟာ3ညဒေါ်လာအောက်ထိုးကျသွားပါတယ်။အချင်းထောင်တွေကပြန်လွတ်လာကြတဲ့ရိုဟင်ဂျာ800ကိုတနင်္လာနေ့ကရခိုင်ပြည်နယ်ကိုပို့ဆောင်ကြောင်း AFP သတင်းအေဂျင်စီကဖော်ပြပါတယ်။သူတို့ကိုရေတက်တင်းပေါ်နဲ့ရန်ကုန်ကနေရခိုင်ကိုခေါ်ဆောင်သွားတာဖြစ်ပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အုံနှုံကိုလက်မခံပါဘူး။ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနရဲ့တနင်္လာနေ့ညပိုင်းအတည်ပြုချက်အရမြန်မာနိုင်ငံမှာ COVID-19 ကူးစက်ခံအတည်ပြုလူနာ119ဦးရှိပါတယ်။ဒီတဲ့ကတည်ဆုံးသူ9ဦးရှိပြီးယောဂါဘူကင်းစင်လာသူ9ဦးရှိကြောင်းဒီတဲ့က6ဦးဆေးရုံဆင်းသွားပြီဖြစ်ကြောင်းအစိုးရကပြောဆိုထားပါတယ်။အင်ကာနေ့မနေ့ခင်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ COVID-19 အရေးပေါ်အခြေအနေအရပ
ုံမှန်ထုတ်လွှင့်နေတဲ့ညနေ6နာရီခွဲကနေ9နာရီရေဒီယိုအစီအစဉ်ကိုယာယီရက်ဆိုင်ထားပါတယ်။ညပိုင်း9နာရီကနေ10နာရီအစီအစဉ်နဲ့မနေ့6နာရီကနေ9နာရီအစီအစဉ်တွေကိုပုံမှန်တင်ဆက်ပေးနေပါတယ်။ VOA အစီအစဉ်တွေကိုအပိနာစင်နဲ့အတွေ့ဝိုင်းတော်သူဝိုင်းတော်သားအားလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်။ကျွန်မသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.